Welcome to the Voice of America in Burmese.
မင်္ဂလာနေ့ခင်ဗျာတော်တော်ရှင်များရှင်2019ခုနှစ်မေလ26ရက်ဒင်းဝင်နေနဲ့ခင်ဗျာစီစဉ်နေကိုမဲခင်ပြောင်စုမြို့တော်ဝါရှင်တန်ဒီစီကနေ6.9အထိလိုင်းဒိုမီတာ24.52ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကျမဤတန်စမဒီနေ့ခင်ဗျာစီစဉ်နေကိုတောင်းရင်တက်ဆက်ပြသွားမှာပါ
။မင်္ဂလာပါရှင်ကျမတင်ကီထိုက်ပါကိုညံဝင်းအောင်နဲ့အတူသတင်းညချင်ညာပါမယ်။အမေရိကန်နဲ့ဂျပန်ကြားကုန်သွယ်ရေးမညီမျှမှုကိုဂျပန်ခီးစဉ်ပထမဆုံးနေမှာပဲအမေရိကန်သမ္မတကပြောဆိုလိုက်ပါတယ်။ကမ္ဘာတစ်လောကနိုင်ငံပေါင်း30ကျော်မိုင်ပေါင်း3000ကျော်ဆိုင်ကယ်ခီးနှင့်မြန်မာလူငယ်နှစ်ဦးရဲ့ခီးစဉ်ကတော့ဒီကနေ့ရန်ကုန်မှာစတင်ဖို့ရှိနေပါတယ်။ဒီသတင်းနေနဲ့အတူတခြားစိတ်ဝင်စားဖို့သတင်းနေနားဆင်ကြရပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီနေ့တော့သောတာရှင်နေနားဆင်ကြမယ်ဒီမှာတော့ရခိုင်ဒုက္ခသည်တွေအတွက် UNHCR ကဆက်လက်ပြီးတော့ထောက်ပံ့ပေးမယ့်အကြောင်းနဲ့ပတ်သက်ပြီးတော့
Development, inclusive development is extremely important for all communities, and this is what we are doing together with UNDP and others. But we should
make sure that the UNDP and others are not just a national organization, but also a national organization. But in the case of the UNDP, we are not just a national organization, but also a national organization. We are not just a national organization, but also a national organization.တန်ရတဲ့ကားတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုညဝဲအောင်တို့ကကြီးညာပေးပါလိမ့်မယ်ရှင
်ဂျပန်နိုင်ငံကိုစနေနေ့ကဆက်ရောက်သွားတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကခီးစဉ်ပထမဆုံးနေ့မှာပဲအမေရိကန်နဲ့ဂျပန်ကြားကုန်သွယ်ရေးမညီမျှမှုကိုပြောဆိုခဲ့ပါတယ
် With this deal we hope to address the trade imbalance remove barriers
နိုင်ငံဆက်ဆံရေးမှာအပြည့်အယူမျှစေဖို့အမေရိကန်ပို့ကုန်တွေအပေါ်အတားအဆီးတွေကိုဖယ်ရှားရေးနဲ့ကုန်သွယ်ရေးမညီမျှမှုကိုဒီသဘောတူညီချက်နဲ့ဖြည့်ရှင်းနိုင်ဖို့မျှော်လင့်ကြောင်းသဘောတူညီချက်ရဖို့နှီးစပ်လာပြီဖြစ်တယ်လို့လည်းသမ္မတထရန့်ကပြောပါတယ်။အမေရိကန်ကိုတင်သွင်းတဲ့ကားနဲ့ကားအပိုပစ္စည်းတွေအပေါ်မှာအခွန်တိုးကောက်ခံမှုကြောင့်ဂျပန်အထိနာနိုင်တယ်လို့လည်းအမေရိကန်သမ္မတကချင်းချောက်ပြောဆိုပါတယ်။ဥရောပသမ္မတဂျပန်တို့ဘက်ကကုန်သွယ်ရေးဖြည့်ရှော့မှုရဖို့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရောဘတ်လိုက်တီဇာအနေနဲ့မဆောင်ရွက်နိုင်ဘူးဆိုရင်တော့သူ့အနေနဲ့သွင်းကုန်ကုန်ကောက်ယူမှုကို80%လောက်သွားမယ်ဆိုတဲ့သဘောမျိုးလဲသမ္မတထရန့်ကပြောပါတယ်။အခုဂျပန်ခီးစဉ်အတွင်းမှာတော့အမေရိကန်ဂျပန်ကုန်သွယ်ရေးသဘောတူညီချက်အပြီးသတ်နိုင်လောက်ပါတယ်လို့လဲသမ္မတထရန့်ကခန့်မှန်းပြောဆိုထားပါတယ်။
ပြခဲ့တဲ့နိုဝင်ဘာလကခရိုင်းမီးယားကျွန်းဆွယ်အရေးမှာထိတိုက်ရင်ဆိုင်ခဲ့တဲ့ယူကရိန်းရေဒတ်သင်္ဘော၃စီးနဲ့ရေဒတ်အမှုတန်းနရာဇင်တို့ကိုအ мян ပြန်လွှတ်ပေးဖို့ကုလသမဂ္ဂဆိုင်ရာခုံရုံးတစ်ခုကရုရှားနိုင်ငံကိုအမိန့်ချမှတ်လိုက်ပါတယ်။ဒီလအစောပိုင်းကကြားနာမှုတွေအပြီးဂျာမနီအခြေစိုက်ပင်လယ်ပြင်ဥပဒေကြောင်းဆိုင်ရာအပြည်ပြည်ဆိုင်ရာခုံရုံးတစ်ခုကစနေနေ့မှာအဲ့လိုအမိန့်ချမှတ်လိုက်တာပါ။2014ရုရှားကခရိုင်းမီးယားဒေသကိုဝင်ရောက်သိမ်းပိုက်ခဲ့ပြီးနောက်ပြီးခဲ့တဲ့နိုဝင်ဘာ25ရက်နေ့ကယူကရိန်းနဲ့ရုရှားတို့ကြားအပြန်အလှန်ပစ်ခတ်မှုတွေဖြစ်ပွားခဲ့ပြီးနောက်မှာရုရှားကယူကရိန်းစစ်သင်္ဘောတွေကိုသိမ်းပိုက်ခဲ့ပါတယ်။ယူကရိန်းစစ်သင်္ဘောတွေဟာရုရှားကိုတံပြန်ဖို့အဇော့ဖ်ပင်လယ်ဒဲကိုဝင်ရောက်ဖို့ကြိုးစားတာကြောင့်ရှာဖွေဖို့လုပ်ခဲ့ရတယ်လို့ရုရှားဘက်ကပြောပေမဲ့ယူကရိန်းဘက်ကတော့ပင်လယ်ပြင်ဥပဒေတွေအရသူတို့သင်္ဘောတွေဟာရှာဖွေမှုတွေကနေကင်းလွတ်ခွင့်ရှိတယ်လို့ပြောပြီးပစ်ခတ်မှုတွေဖြစ်ခဲ့ရတာပါ။
တောင်အာဖရိကနိုင်ငံရဲ့သမ္မတအဖြစ်သမ္မတဒေအဖြစ်ဆီရီရာမာဖိုစာစနေနေ့မှာကျန်းသစ္စာချိန်ဆိုပါတယ်မြို့တော်ပရီတိုရီးယားမှာကျင်းပတဲ့ကျန်းသစ္စာချိန်ဆိုပွဲကိုဒေတာရင်ခေါင်းဆောင်တွေနဲ့ဧည့်သည်တော်3000လောက်တက်ရောက်ပါတယ်သူကိုအနှင်းထားတဲ့ယုံကြည်မှုကိုတံပိုးထားပါကြောင်းတောင်အာဖရိကရင်ဆိုင်နေရတဲ့အခက်အခဲတွေနောက်ပိုပြီးကောင်းမွန်တဲ့အနာဂတ်ဖြစ်လာရေးပြည်သူတွေရဲ့မျှော်လင့်ချက်တွေကိုလည်းသိရှိနားလည်ထားပါကြောင်းသမ္မတရာမာဖိုစာကပြောပါတယ်ပြည်သူပိုင်ငွေဒေါ်လာတန်း30လောက်ကိုကိုပိုင်အိမ်မွမ်းမံမှုမှာအသုံးပြုတာအပါအဝင်အာဂတိလိုက်စားမှုအရှုပ်တော်ပုံအများပြထွက်လာပြီးနောက်မှာပြီးခဲ့တဲ့နှစ်ကသမရဟောင်းဂျက်ကော့ဇူမာကိုယာထုကဖိအားပေးဖယ်ရှားလိုက်ပြီးနောက်မှာရာမာဖိုစာအာဏာရယူခဲ့တာဖြစ်ပါတယ်။ဒေါ်အာဖရိကပြည်သူပြည်သားတွေကလည်းသူတို့ယုံကြည်ကိုးစားခဲ့သူတွေအာဏာနဲ့ချမ်းသာကြွယ်ဝမှုဒဏ်ကိုခံနိုင်ရည်မရှိကြတာကိုလက်တလောတွေ့မြင်ခဲ့ရတယ်လို့လည်းသမရအသက်ကပြောပါတယ်။ဒေါ်အာဖရိကနိုင်ငံကိုအာဏာအလွဲသုံးစားမှုတွေတဘာဝအရင်းမြစ်တွေအချီးနှီးကုန်လွန်နေတဲ့အခြေအနေကလွတ်ကင်းတဲ့နိုင်ငံဖြစ်ဖို့သူမျှော်မှန်းထားတယ်လို့လည်းသမရအသက်ကပြောဆိုသွားပါတယ်
။ဗီဒီနိုင်ငံမှာသရီဇာမေဝန်ကြီးချုပ်အဖြစ်ကနေနှုတ်ထွက်ဖို့ကြေညာလိုက်ပြီးနောက်အထွေထွေရွေးကောက်ပွဲတရက်ကျင်းပဖို့အခြေအနေရှိလာနေပါတယ်။ထရီဇာမေကိုဆက်ခံမဲ့ကွန်ဆာဗေးတစ်ပါတီခေါင်းဆောင်အသစ်တဦးကို ဇွန်လလကမှပါတီတွင်မဲပေးရွေးချယ်ဖို့ရှိပြီးသူ့အနေနဲ့လည်းအောက်လွှတ်တော်မှအတိုက်ခံရဲ့ယုံကြည်မရှိတဲ့အဆိုနဲ့ချက်ချင်းရင်ဆိုင်ရမယ့်အခြေအနေရှိနေပါတယ်။ပါတီကောင်းဆောင်အဖြစ်ဝင်ရောက်ရှင်ပြိုင်ရွေးခံမဲ့သူတွေနဲ့အလားအလာအကောင်းဆုံးဖြစ်တဲ့နိုင်ငံရေးဝန်ကြီးဟောင်းဘော်ရစ်ဂျွန်ဆင်ကတော့ဥရောပသမဂ္ဂ EU ကနှုတ်ထွက်ရေးဘရစ်ဇစ်နဲ့ပတ်သက်လို့တင်းမာတဲ့သဘောထားတစ်ရပ်ကိုတောက်ကြနေကထုတ်ပေါ်ပြောကြားခဲ့ပါတယ်။အငင်းပွားဝယ်ဖြစ်နေတဲ့ဝန်ကြီးချုပ်မေနဲ့EU ရဲ့ညှိနှိုင်းမှုကိုဗြိတိန်ပါတီမန်ကလက်ခံသည်ဖြစ်စေမလက်မခံသည်ဖြစ်စေဗြိတိန်ဟာအောက်တိုဘာ31ရက်နေ့မှာဥရောပသမဂ္ဂကနေထွက်ခွာရမယ်လို့ဆိုထားခဲ့တာပါ။ဥရောပသမဂ္ဂဘက်ကတော့ဗြိတိန်နှုတ်ထွက်ရေးကိစ္စကိုအစွမ်းကုန်လိုက်လျောထားပြီဖြစ်ပြီးဒီကိစ္စကိုထပ်မံမညှိနှိုင်းလို့တော့ဘူးလို့ပြောပြီးဖြစ်ပါတယ
်။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 8133လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့တင်းင်းကနေနေ့မနေ့ခင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်။ကမ္ဘာနိုင်ငံပေါင်း30ချို့ကိုဖြတ်ပြီးမိုင်ပေါင်း3000ကျော်ကိုစိုက်ကယ်စီးခီးနှင်မဲ့မြန်မာလူငယ်နှစ်ဦးရဲ့ခီးကိုတော့ဒီကနေ့တင်းင်းကနွေနေမှာစတင်ဖို့ရှိနေပါတယ်။မြန်မာနိုင်ငံကနေအင်္ဂလန်ထိသွားမဲ့ Moto Lock စိုက်ကယ်ခီးနှင်မဲ့သူတွေကတော့ Science of Fun နဲ့ကိုအောင်ကျော်ဝင်းတို့ဖြစ်ပါတယ်။ဒီကနေ့စိုက်ကယ်ခီးကိုတော့ရန်ကုန်မြို့ရွှေတဂုံဇေတီတော်ကနေစတင်မှာဖြစ်ပြီးဝိုင်းရံမဲ့သူတွေကိုလည်းဖိတ်ခေါ်ထားတာတွေ့ရပါတယ်။ဒီကနေ့မြန်မာအင်္ဂလန်ခီးစဉ်ကတော့အောက်တိုဘာလကုန်ပိုင်းလောက်ထိကြာမယ်လို့လည်းခန့်မှန်းထားကြပါတယ်။ခီးစဉ်အတွင်းမှာတော့စင်ကာပူ၊မလေးရှား၊ထိုင်းတရုတ်၊မွန်ဂိုလီးယား၊ကာဂျစ်စတန်၊ရုရှားနိုင်ငံတို့ကိုဖြတ်သန်းမှာဖြစ်ပြီးဥရောပနိုင်ငံတွေထဲမှာလည်းဖင်လန်၊ဆွီဒင်၊နော်ဝေး၊ဂျာမနီ၊နယ်သာလန်၊ဘယ်လ်ဂျီယံတို့လည်းပါဝင်ပါတယ်။ကိုအောင်ကျော်ဝင်းနဲ့ဆိုင်းဇွန်ဖာတို့နှစ်ဦးကပြည်တွင်းမှာစိုက်ကယ်စီးခီးရှည်သွားတဲ့အတွေ့အကြုံရှိသူတွေလို့လည်းပြောဆိုထားပါတယ်။
ထိုင်းနိုင်ငံဒီမိုကရက်ပါတီထိပ်တန်းအကြံပေးပုဂ္ဂိုလ်နဲ့ဝန်ကြီးချုပ်ဟောင်းလင်းဖြစ်တဲ့ချွန်လီပိုင်ကဖွေထိုင်းပါတီအမတ်ဆွန်ဖုံအမွန်ဘီဘက်ကို258မဲ235မဲနဲ့အနိုင်ရပြီးထိုင်းအောက်လွှတ်တော်ဥက္ကဋ္ဌဖြစ်စနေနေ့ကရွေးချယ်ခံရပါတယ်။ချွန်လီပိုင်ဟာလက်ရှိအာဏာရစစ်အုပ်စုနဲ့သဘောထားတူတူလည်းဖြစ်ပါတယ်။လွှတ်တော်အမတ်469ဦးရဲ့ထောက်ခံမဲနဲ့စစ်အစိုးရကလွှတ်တော်ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌတွေကိုရွေးချယ်ခဲ့ပြီးနောက်တစ်နေ့ဖြစ်တဲ့စနေနေ့မနေ့ပိုင်းမှာထိုင်းလွှတ်တော်ကိုကျင်းပခဲ့တာပါလူငယ်တွေရဲ့ထောက်ခံမှုရထားတဲ့ Future Forward Party ခေါင်းဆောင်သနသွန်ကတော့တရားရုံးကအမိတခုကြောင့်လွှတ်တော်ကိုတက်ခွင့်မရပါဘူးနိုင်ငံရေးမှာရည်ပန်းစားတဲ့သနသွန်ကိုထိုင်းရွေးကောက်ပွဲကော်မရှင်ကလွှတ်တော်အမှတ်ဖြစ်အတိအမှတ်ပြုထားပေမဲ့မီဒီယာကုမ္ပဏီတစ်ခုကစုရှယ်ယာတွေကိုတရားမဝင်ပိုင်ဆိုင်ထားတယ်ဆိုတဲ့ဆွဆွဲချက်နဲ့တရားရုံးကအမိချမှတ်ခဲ့တာပါသနသွန်ကတော့အဲ့ဒီဆွဆွဲချက်ကိုညှင်းဆို့ထားပြီးသူရွေးကောက်ပွဲမှဝင်ခင်မှာအစုရှယ်ယာတွေကိုတည်ဝင်လုပ်ခဲ့တယ်လို့ဆိုပါတယ်
။အိန္ဒိယနိုင်ငံဟိန္ဒူအမျိုးသားရေး BJP ပါတီဦးဆောင်တဲ့အာနာယညွန်ပေါင်းအဖွဲ့ရဲ့အသစ်ရွေးကောက်ခံလွှတ်တော်အမတ်တွေကလက်ရှိဝန်ကြီးချုပ်နရင်ဒရာမိုဒီကိုစနေနေ့မှာခေါင်းဆောင်အဖြစ်ရွေးချယ်လိုက်တာကြောင့်နောက်ထပ်ဝန်ကြီးချုပ်9နှစ်သက်တမ်းအတွက်လွမ်းပွင့်သွားစေပါတယ်။လွှတ်တော်မှာပြောကြားတဲ့မင်းကွန်းမှာတော့မစ္စတာမိုဒီကအခု27ရာစုအတွင်းအိန္ဒိယကိုတိုးတက်မှုသက်စီဆောင်ချင်းမှာဖြစ်ပြီးဘယ်သူမှနောက်ကျန်မနေခဲ့ရဘူးလို့ပြောဆိုခဲ့ပါတယ်။မျိုးရိုးဇက်အပေါ်အခြေခံတဲ့ခွဲခြားဆက်ဆံမှုကိစ္စကိုလည်းအစိုးရဘက်ကဦးစားပေးဖြေရှင်းဆောင်ရွက်မယ်လို့လည်းပြောဆိုသွားပါတယ်။အိန္ဒိယရဲ့သတင်း6ခုကြားရွေးကောက်ပွဲရလဒ်တွေကိုတောက်ကြန်နေမှာရေးတွက်ပြီးစီးခဲ့ပြီးနောက်မှာတော့အောက်လွှတ်တော်အမတ်နေရာ942နေရာမှာ BJP ပါတီက303နေရာအနိုင်ရကြောင်းရွေးကောက်ပွဲကော်မရှင်ကကြေညာခဲ့တာပါဒီရွတ်တက်ဟာဆိုရင်အစိုးရတရက်ဖွဲ့စည်းဖို့လိုအပ်ချက်ထက်တောင်ကျော်လွန်နေတာပါနရိန္ဒရာမိုဒီကတော့လာမယ့်ကြာသပတေးနေ့လောက်မှာဝန်ကြီးချုပ်ဒုတိယသက်တမ်းအတွက်ကျန်းသစ်စာကျင်းဆိုနိုင်ပွဲရှိတယ်လို့လည်းသတင်းတွေကဖော်ပြနေကြပါတယ် BJP ပါတီရဲ့အဓိကပြိုင်ဘက်ဖြစ်တဲ့ရာဟုဂန္ဒီဦးဆောင်တဲ့အိန္ဒိယအမျိုးသားကွန်ဂရက်စ်ပါတီကတော့အမတ်နေရာ52နေရာပဲအနိုင်ရခဲ့ပါတယ်ရှင်
နောက်သတင်းပတ်တွေစတင်ကျင်းပမယ့်ကမ္ဘာဖလားခရစ်ကက်ပြိုင်ပွဲအတွက်ခြေစမ်းပွဲတစ်ခုမှာပါကစ္စတန်ကိုအောင်ပွဲရခဲ့တဲ့အာဖဂန်အမျိုးသားခရစ်ကက်အသင်းကိုတနက်ဒီအကြာကြီးပြစ်ပေါက်ကြိုဆိုခဲ့ကြတဲ့ကိစ္စနဲ့ပတ်သက်လို့ရဲတွေအပါအဝင်လူပေါင်း100လောက်ကိုအာဖဂန်အာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ် ဒီလိုတနက်ပစ်ခတ်မှုကြောင့်အနည်းဆုံးလူ10ဦးထိခိုက်ဒဏ်ရာရသွားတယ်လို့ပြည်ထရေးဌာနပြောခွင့်ရပုဂ္ဂိုလ်ကအတည်ပြုပြောကြားလိုက်ပါတယ်အခုလိုဖမ်းဆီးမှုဟာပါကစ္စတန်နေဇတ်ဒေသတွေဖြစ်တဲ့နန်ဂဟာနဲ့ခို့စ်ဒေသတွေမှာဖြစ်တယ်လို့ဆိုပါတယ်ဒီအောင်ပွဲဟာအာဖဂန်နစ္စတန်အသင်းနဲ့အင်္ဂလန်မှာကျင်းပမဲ့ခရစ်ကတ်ကမ္ဘာဖလားပွဲကိုတွားရောက်ခွင့်ရဖို့လမ်းပွင့်သွားတာလည်းဖြစ်ပါတယ်စစ်ဘေးဒဏ်ကြုံနှစ်ပေါင်းများစွာနဲ့ဖီယိုဖီယဲဖြစ်နေတဲ့အာဖဂန်အနေနဲ့ကမ္ဘာချန်ပီယံဖြစ်ခဲ့မှုတဲ့ပါကစ္စတန်နိုင်ငံကိုအခုလိုအောင်ပွဲရလိုက်တာဟာအင်မတန်ထူးခြားမှုတစ်ရပ်ဖြစ်ပြီးအာဖဂန်နိုင်ငံနဲ့တောင်းကျနေတဲ့တာလီဘန်တပ်ဖွဲ့တွေကိုပါကစ္စတန်ကနောက်ွယ်ကမြှောက်ပေးနေတယ်လို့ဆွဆွဲနေတာလည်းဖြစ်ပါတယ်ဒါဟာအခြေအမြင့်မရှိတဲ့ဆွဆွဲချက်လို့ပါကစ္စတန်ဘက်ကထုတ်ပြန်ပါတယ်
Washington The Voice of America VOA. အသင်းထံကကိုညဝင်းအောင်လုံကသတင်းတွေကိုပြပေးခဲ့ကြပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ရခိုင်ဒုက္ခသည်တွေအတွက်ဆက်ပြီးတော့ထောက်ပံ့ပေးသွားမယ်လို့ UNHCR ကပြောဆိုလိုက်တဲ့အကြောင်းကိုတင်ဆက်ပေးကြပါမယ်ရခိုင်ပြည်နယ်ကဆစ်ပေးရှောင်နေထိုင်ကြသူတွေနောက်ပြီးတော့မွတ်စလင်ဒုက္ခသည်တွေအတွက်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာရုံးကဆက်လက်ပြီးတော့ထောက်ပံ့ကူညီသွားမယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးကမြန်မာခီးစဉ်တွင်မှကတိပြုပြောဆိုသွားပါတယ်။ဆစ်ရှောင်နေကြသူတွေဒုက္ခသည်တွေနေရရင်းကိုပြန်နိုင်ခွင့်ရရည်အရေးကြီးရဆိုပြီးတော့လည်းခီးစဉ်တွင်မှကုလသမဂ္ဂမဟာမင်းကြီးကအလေးထားပြီးပြောဆိုသွားပါတယ်။ပြည်စုံကိုမတ်တင်ကြီးထက်ကပြပြပေးပါလိမ့်မယ်
။ရခိုင်ပြည်နယ်ရင်းကမွတ်စလင်လူမှုအတိုင်းဝိုင်းနောက်လက်တလောတိုက်ပွဲတွေကြောင့်အများစုရခိုင်တိုင်းရင်းသားတွေပါဝင်တဲ့ဆစ်ဆောင်ပြည်သူတွေနဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖီလစ်ပိုဂရန်ဒီတို့တွေ့ဆုံခဲ့ပါတယ်လက်တလောဆစ်ဆောင်နေကြရသူတွေကတော့အများဆုံးနေရရင်းတွေကိုပြန်နိုင်ရေးအတွက်တိုက်ပွဲတွေရပ်သွားဖို့လိုလားနေကြတယ်လို့လဲကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖီလစ်ပိုဂရန်ဒီက UNHCR website မှာပြောဆိုထားပါတယ်
The strongest messages I receive from them is please convey to all those concerned
သူတို့ကျွန်တော်ကိုပြောတာကတော့တိုက်ခိုက်မှုတွေအဆုံးသတ်ရေးသက်ဆိုင်သူအလုံးကိုပြောပေးဖို့ပါအလုံးကအရသားတွေကိုမထိခိုက်စေဖို့နဲ့သူတို့အိမ်ပြန်နိုင်ရေးအခြေအနေမျိုးဖန်တီးပေးဖို့လိုအပ်နေကြပါတယ်သူတို့အမြန်ဆုံးအိမ်ပြန်ခြင်းကြပါတယ
်ဆစ်ရှောင်နေဒုက္ခတဲ့စခန်းတွင်းကလူတွေနေရာရင်းတွေကိုပြန်နိုင်ဖို့နောက်သူတို့ဆန္ဒနဲ့အညီဖြစ်ဖို့လိုတယ်လို့လဲကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးကအလေးထားတိုက်တွန်းပါတယ
် It is also extremely important that refugees and
လက်တလုံးဆစ်ဆောင်ထွက်ပြေးနေသူတွေအပါအဝင်ဒုက္ခသည်တွေနဲ့ဥယျာဉ်ဆွန့်ခွာထွက်ပြေးနေရသူဌာနေပြန်လို့ရနိုင်ပြီဆိုရင်သူတို့နေရရင်းတွေကိုပြန်ခွင့်ပြုဖို့ကလည်းတိတ်ပြီးအရေးကြီးပါတယ်တကယ်လို့သူတို့ကအခြားအရေးဒေတာတစ်ခုကိုသွားတယ်ဆိုရင်လဲဒါကသူတို့ရွေးချယ်တဲ့ဒေတာပဲဖြစ်ရပါမယ်
။ရခိုင်ပြည်နယ်တွင်မှာ2012ခုနှစ်ကဘာသာရေးဆန်တဲ့အဓိကယုံနေကြောင်းထွက်ပြေးရတဲ့မွတ်စလင်ဒုက္ခသည်တွေစခန်းတွေမှာခိုလုံနေကြရဆဲဖြစ်သလို2019ခုနှစ်ကမွတ်စလင်အများစုရှိတဲ့ရခိုင်မြောက်ပိုင်းနယ်မြေရှင်းလင်းမှုတွေကြောင့်မွတ်စလင်တိတ်နေချီပြီးဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခဲ့ရပါတယ်။အခုလက်တလုံးမှာလည်းရခိုင်လက်နက်ကင်တပ်အေအေနဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေကြောင့်ရခိုင်ဒေသခံအများစုပါတဲ့လူပေါင်း3000လောက်နေရရင်းတွေကနေထွက်ပြေးပြီးစစ်ရှောင်နေကြရပါတယ်ဒီလူတွေအလုံးအတွေ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာရုံးဘက်ကဆက်ပြီးထောက်ပံ့ကူညီပါမယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးကခီးစဉ်အတွင်ပြောဆိုပါတယ်မွတ်စလင်ဒုက္ခသည်စခန်းတွေမှာနေထိုင်နေကြရသူတွေရဲ့အခြေအနေကိုလည်းMr. Grandi ကအခုလိုပြောပါတယ်
In their day-to-day lives people have some very basic needs that the present situation doesn't allow
မင်းစင်ဘဝမှာကိုပဲအခြေခံလိုအပ်ချက်တွေရှိနေပါတယ်လက်ရှိအခြေအနေကပြည်လည်အောင်လှုပ်လို့မရတဲ့အနေအထားပါရခိုင်မျိုးပိုင်းကရိုဟင်ဂျာမွတ်စလင်လူမှုအတိုင်းဝန်းကပြောကြတဲ့အထဲမှာတော့အထူးသဖြင့်ငါးသွားဖမ်းဖို့စိုက်ခင်းနေမှာအလုတ်သွားလို့ဖို့ဒုက္ခသည်စခန်းတွေကနေထွက်ခွာသွားလာခွင့်အခြေအနေပါမွတ်စလင်တွေအားလုံးရိုဟင်ဂျာတွေအားလုံးဒါမှမဟုတ်လဲအများအပြားကဘင်္ဂလားဒေ့ရှ်ဘက်ကိုထွက်သွားတော့လေကွင်းတွေမှာအလို့လို့ဖို့အလို့သမားအင်အားစုမရှိဖြစ်ကုန်နေဆိုတာကိုရခိုင်လူမှုအတိုင်းဝိုင်းနဲ့အခြားလူမှုအတိုင်းဝိုင်းတွေကတော့ပြောကြပါတယ
်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖီလစ်ပိုဂရန်ဒီရဲ့တောက်ချန်နေ့ကအဆုံးသတ်ခဲ့တဲ့မြန်မာနိုင်ငံ9ရက်ကြာခီးစဉ်အတွင်းမှာတော့ရခိုင်ပြည်နယ်တွင်ဖွံ့ဖြိုးရေးလုပ်ငန်းတွေဆောင်ရွက်နေတဲ့ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့မြန်မာဆွေရချာနားလည်မှုစာကျွန်းလှော်ကိုလည်းတက်တန်းတိုးခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးနေရတဲ့သ တိတ်နဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေဌာနေပြန်နိုင်ရေးအထောက်အကူဖြစ်စေမယ့်စီမံကိန်းတွေလို့ပြောထားတဲ့ကုလသမဂ္ဂဒုက္ခသည်များဆန္ဒရုံး UNHCR ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP နဲ့မြန်မာအစိုးရကြားပြီးခဲ့တဲ့နှစ်နားလည်မှုဆွေးကျွန်းလွှာအရကုလသမဂ္ဂအဖွဲ့အစည်းတွေကရခိုင်ပြည်နယ်တွင်းမှာလူမှုအတိုင်းဝိုင်းဖွံ့ဖြိုးရေးစီမံကိန်းတွေကိုအကောင့်ထည့်ဖော်နေတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရတဲ့ဒုက္ခသည်တွေနေရာချင်းပြန်လာနိုင်ရေးအတွက်လိုအပ်တဲ့အခင်းအကျင်းမျိုးကိုပံ့ပိုးဆောင်ရွက်သွားမယ်လို့ကုလသမဂ္ဂဒုက္ခသည်များဆန္ဒမဟာမင်းကြီးကရခိုင်ခီးစဉ်အတွင်းမှာပြောပါတယ
်။ Development, inclusive development is extremely important for all.
ဘယ်ဆောင်ပုံမျိုးတွေ့တဲ့ကြီးကလူမှုအတိုင်းဝန်းအားလုံးအတွက်အလွန်ကိုပဲအရေးကြီးလာပြီး UNDP နောက်အခြားသူတွေနဲ့အတူတကွကျွန်တော်တို့ဒါကိုဆောင်ရွက်နေတာပါ။ဒါပေမဲ့ဒီကိစ္စတစ်ခုတည်းနဲ့တော့ဒုက္ခသည်တွေဌာနေပြန်ရေးယုံကြည်စိတ်ချရတဲ့အခြေအနေမျိုးကိုအပြည့်အဝဖန်တီးပေးနိုင်မှာမဟုတ်သေးပါဘူး။
ကုလသမဂ္ဂဒုက္ခသည်များဆန္ဒမဟာမင်းကြီးဖီလီပိုဂရန်ဒီရဲ့မေလ20ရက်နေ့ကစခဲ့တဲ့9ရက်ကြာမြန်မာခီးစဉ်အတွင်းမှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်နဲ့နေပြည်တော်မှာတွေ့ဆုံပြီးရခိုင်ပြည်နယ်တွင်းမှာကုလသမဂ္ဂအဖွဲ့အစည်းတွေအကောင့်ထဲပေါ်နေတဲ့စီမံကိန်းတွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့တယ်လို့ထိုင်းမြန်မာနယ်စပ်မှာခေလုံနေကြတဲ့မြန်မာနိုင်ငံသားတွေနေရာချင်းပြန်နိုင်ရေးကိစ္စကိုလည်းဆွေးနွေးခဲ့ကြပါတယ်ရှင်
မှတ်သိထားတင်ဆက်ပေးထားတာဖြစ်ပါတယ်ခုခါမှာတော့ဥအောင်ခေရဲ့မြန်မာရေးသုံးသပ်ချက်ကိုတင်ဆက်ပေးကြပါတယ်အပြစ်ခက်ရဲဆဲတဲ့ဒေသမှာပညာရေးပြုပြင်ပြောင်းလဲမှုတွေလုပ်ရင်လုပ်တလို့အကျိုးရှိနိုင်တယ်ဆိုပြီးတော့ဥအောင်ခေကရေးသားထားပြီးတော့ကုညံဝဲရနေတူတင်ဆက်ထားတာကိုနားဆင်ပါရှင
်အစိုးရနဲ့အစိုးရမဟုတ်တဲ့လက်နက်ကိုင်အဖွဲ့အစည်းတွေဟာအပြစ်ခက်ရဲဆဲချိန်မှာပူးပေါင်းဆောင်ရွက်မှုတွေပုံမူလုတ်ကင်လာနိုင်ကြပါသည်အစိုးရနဲ့မွန်ပြည်သက်ပါတီအပြည့်အခတ်ရဆဲတဲ့အခါမှာမွန်ဘာသာအခြေပြုပညာရေးစနစ်ကိုအစိုးရချုပ်ကင်တဲ့ဒေတာအသည့်တိုးချဲ့လာနိုင်ကြောင်းသူတေတီအက်စတီဆောက်နဲ့မေရီလောတို့ကမှတ်တမ်းတင်ထားပါသည်ဒါပေမဲ့အစိုးရရောင်းတွေမှာတိုင်းရင်းသားစကားမတင်ကြနိုင်တာကိုမကျေနပ်သူတွေရှိပါသည်အပြည့်အခတ်ရဆဲတာကိုအခွင့်ကောင်းယူပြီးအစိုးရရန်တရားချက်တွင်တဲ့အထက်မှာကျောင်းဆောက်တာတွေလည်းပေါဝင်တယ်လို့မြင်ကြပါတယ်။မွန်ပြည်ချာရေးစနစ်မှာမွန်သမိုင်းနဲ့ဘာသာစကားအပြင်အစိုးရသင်ယူကိုလည်းသုံးပါသေး။ဒါပေမဲ့ကရင်နဲ့ကချင်ဒေသမှာတော့ဒေသခံပညာရေးစနစ်နဲ့အစိုးရပညာရေးစနစ်ဟာတိတိတတ်တာကွဲပြားခြားနာတာတွေ့ရပါသေး။ငွေချင်းနဲ့ဆရာလုံလောက်ဖို့အခက်အခဲအများကြီးရှိနေတဲ့ကြားကကချင်ကရင်နဲ့မွန်အဖွဲ့အစည်းတွေဟာတိုင်းရင်းဘာသာစကားအခြေပြုတဲ့သင်ကြားမှုစနစ်ကိုဘူလာသားအစ်စ်မှာကျင့်သုံးနိုင်အောင်အစွမ်းကုန်ကြိုးစားကြပါတယ်ဒါလို့ကိုထူးကိုထကြိုးစားတာဟာအောက်ခြေကစတဲ့ဖက်ဒရယ်စနစ်ပဲလို့ HD ဆောက်နဲ့မေရီလောတို့ကဆိုပါတယ်
တိုင်းသားဘာသာစကားနဲ့တင်ကြားတဲ့စနစ်ကိုစတင်ကျင့်သုံးသူတွေဟာဖက်ဒရယ်စနစ်ရဲ့နိုင်ငံရေးသဘောတရားကိုနားလည်ခြင်းမှနားလည်မှာပါဒါပေမဲ့သူတို့ကျင့်သုံးတဲ့ပညာရေးစနစ်ဟာကိုယ်ပိုင်ပြဋ္ဌာန်းခွင့်ကိုလက်တွေ့အခေါင်တည်ဖော်သလိုဖြစ်နေပါတယ်ဖက်ဒရယ်နိုင်ငံတည်ထောင်ဖို့အတွက်ခေါင်းဆောင်ပိုင်းကဆွေးနွေးနေကြတာဘယ်လောက်အထိခရီးရောက်နေမှမသိရသေးပါဘူးဒါပေမဲ့တိုင်းသားဒေသကအကြောင်းတွေမှာကိုဒူကိုရစနစ်နဲ့မိမိတို့ဘာသာရပ်တည်နိုင်အောင်ကြိုးပမ်းတာဟာဖက်ဒရယ်စနစ်ကိုအောက်ခြေကစတင်ကျင့်သုံးတာဖြစ်တယ်လို့ဆိုပါတယ်ငြိမ်းချမ်းရေးဖြစ်စဉ်တွေဟာတိုင်းသားပညာရေးကိုတိုးတက်စေတာမျိုးရှိသလိုဆွေးရုပ်စေတာမျိုးလည်းရှိပါတယ်ဒါကြောင့်ပညာရေးကိစ္စနဲ့နိုင်ငံရေးဆွေးနွေးပွဲဆက်ဆက်မှုရှိဖို့လိုပါတယ
်အပြည့်အခက်ရဆဲပြည့်တဲ့နောက်ပိုင်းမှာဝေးလံတဲ့တိုင်းရင်းသားဒေသအထိအစိုးရရန်တရာရောက်ရှိလာတာကိုမကျေနပ်သူတွေရှိပါတယ်အပြည့်ဆိုင်ရာအလူရှင်တွေကအရင်ထောက်ပံ့နေတဲ့တိုင်းရင်းသားအဖွဲ့တွေကိုအဓိကမထားတော့ဘဲအပြည့်ရဒေသမှာတိုးချဲ့လာတဲ့အစိုးရရန်တရာကိုထောက်ပံ့လာမှာကိုလည်းစိုးရိမ်ကြပါသည်ပညာရေးနဲ့အခြားဝန်ဆောင်မှုတွေလုပ်ကင်နေတဲ့အယတာအသင်းအဖွဲ့နဲ့တိုင်းရင်းသားလက်နက်ကိုင်တွေကိုနိုင်ငံခြားကဆက်လက်ကူညီထောက်ပံ့ဖို့လိုပါတယ်။တကယ်တော့ညီညာရေးဆွေးနွေးပွဲမှာပညာရေးနဲ့တိုင်းရင်းသားဘာသာစကားသင်ကြားရေးကိုထည့်သွင်းဆွေးနွေးတာဟာခက်ခဲမဲ့ကိစ္စမဟုတ်ပါဘူး။တိုင်းရင်းသားပညာရေးမှာသက်ဆိုင်သူတွေဟာသူတို့နဲ့စိတ်သဘောထားချင်းတူတူတွေကိုသာလက်ခံလိုကြတာတွေ့ရတယ်လို့ဆိုပါတယ်။
ဒါကြောင့်မို့ကွဲလွဲတဲ့သဘောထားအမျိုးမျိုးထွက်ပေါ်နေတာဖြစ်ပါတယ်။ပညာရေးနဲ့ဘာသာစကားဆိုင်ရာသဘောထားအမြင်ဟာ နိုင်ငံရေးညီမှချက်အမျိုးမျိုးကိုရောင်ပြန်ဟပ်တယ်လို့ဖြစ်နေပါတယ်တတိတခြားလွတ်လပ်စွာရပ်တည်ပြီးအစိုးရအသင်မျိုးညှို့နှံနဲ့ကွဲပြားတဲ့ကျောင်းမျိုးဟာတိုင်းသားလွတ်လပ်ရေးကိုဥတီကြပါတယ်အစိုးရအသင်မျိုးနဲ့ဆက်ထားပေမဲ့ဒေသလိုက်ကွဲပြားသွားပြီးမြန်မာဘာသာစကားကိုအများဘုံစကားအဖြစ်သုံးတဲ့တီးခြားလွတ်လပ်စွာရပ်တည်တဲ့ကျောင်းမှာဆိုရင်ခိုင်မာတဲ့ Federal သို့မဟုတ်ကိုယ်ပိုင်အုပ်ချုပ်ရေးကိုနိုင်ငံရေးညီမှန်းချက်အဖြစ်သတ်မှတ်ကြတာတွေ့ရပါတယ်ဘ ਹੁ အစိုးရကမြန်မာမှုပြုထားတဲ့ပညာရေးစနစ်ကိုကျင့်သုံးနေတဲ့အတွက်တိုင်းသားတွေကကိုယ်ပိုင်ပြဋ္ဌာန်းခွင့်တောင်းဆိုပြီးတုံ့ပြန်ကြပါတယ်
ဒေတာအခြေအနေကိုလိုက်ပြီးပညာရေးစနစ်အမျိုးမျိုးကျင့်သုံးတာကိုဗဟိုအစိုးရလက်မခံတာကြာပြီဖြစ်ပေမဲ့ဦးသိန်းစိန်အစိုးရလက်ထက်မှာစတင်ပြောင်းလဲလာတယ်လို့ SL ဆောက်နဲ့ Mary Law တို့ကဆိုပါတယ်အစိုးရအကြောင်းမှာတိုင်းရင်းသားဘာသာစကားသင်ကြားခွင့်ပြုတာမျိုးတွေရှိတာပေမဲ့ဘာသာရပ်တွေကိုတိုင်းရင်းသားဘာသာစကားနဲ့သင်ကြားတာမျိုးကတော့အလွန်နှေးပါတယ်လို့ဆိုပါတယ်ကွင်းစင်းလေးလာစဉ်သိရှိရတဲ့လိုအပ်ချက်တွေကတော့ပုံမှန်လစာရရှိရေးတရားအသက်တင်မှုကောင်းမွန်ရေးကျောင်းအဆောက်အဦနဲ့ပြည်ပေါ်ကရရှိရေးစတာတွေဖြစ်ပါလေလက်နက်ကင်ပြည်ပကကြောင့်ပေါ်ထွက်လာတဲ့တရားပညာရေးစနစ်တွေဟာအပြည့်အကာလမှာကျောင်းပြည်သူတွေကိုအခွင့်အလမ်းမပေးနိုင်ပဲဖြစ်နေပါလေဗမာစကားမတတ်တဲ့အတွက်ဗမာနဲ့ပေါင်းဆက်ဖို့အလုပ်ရဖို့ခက်ခဲပါတယ်တိုင်းရင်းသားနဲ့ဒေသဆိုင်ရာကျောင်းကိုအစိုးရကအသိအမှတ်ပြုဖို့လိုပါတယ်ဒါမှသာတိုင်းရင်းသားကျောင်းဆင်းတွေဟာအထူးမွမ်းမံသင်တန်းတက်ပြီးတူညီတဲ့အတန်းကိုကူးပြောင်းနိုင်မှာဖြစ်ပါတယ်ဒါလို့လုပ်ဖို့အစိုးရကစဉ်းမြင်သတ်မှတ်ဖို့လိုပါတယ်အခုအချိန်အထိတော့ဘာမှမလုပ်ရသေးဘူးလို့ SL ဆောက်တဲ့ Mary Law တို့ကဆိုပါတယ်ခင်ဗျာ
Okay မြန်မာပြည်သုံးသက်ချက်ကိုတော်တော်ရှင်နာဆင်ခဲ့ကြတာဖြစ်ပါတယ် Viewer ကနေတင်းဝင်နေမနေ့ကင်းစီစဉ်ကိုဆက်ပြီးတော့တိုက်ထုံးလွှင့်ပေးနေပါတယ်ခုတစ်ခါမှာတော့ဒေါ်လာတန်းစီစဉ်တင်ဆက်ပေးထားတဲ့ American 3 EDN သတင်းစာကိုနားဆင်ကြအောင်ပါရှင်
ဒီရင်ပါအင်္ဂလိပ်အမေရိကန်ဆိုင်ကန်တာမှာမြန်မာ့ဒရင်လောကမှာတုံနှုံနေတဲ့ EDM အသုံးချို့ကိုတင်ပြပေးမှာမို့ပထမဦးဆုံးတင်ပြပေးမယ့် EDM အသုံးကတော့
Call the shots
ဖြစ်ပါတယ်စာလုံးပေါင်းက CALL call ကခေါ်တာ THE the SHOTS the shots ကအဓိပ္ပာယ်မျိုးမျိုးရှိပေမဲ့ဒီနေရာမှာပြစ်ခတ်တယ်လို့အဓိပ္ပာယ်ရတဲ့ SHOOT shoot ဆိုတဲ့ကရိယာရဲ့နာ noun အဖြစ်အသုံးပြုထားပြီး SHOT short ကပြစ်ခတ်မှုဖြစ်ပါတယ်။ဒါကြောင့်စကားခွန်ရဲ့လုံောက်ဒီဘေကပြစ်ခတ်ဖို့အတွက်ခေါ်ပေးတာဖြစ်ပါတယ်။ဒီအသုံးဆင်းသက်လာတာနဲ့ပတ်သက်လို့အယူအဆအမျိုးမျိုးရှိပေမဲ့တစ်ခုကတော့ရှေးပရိရှသင်္ဘောတွေခက်ကဆိုရင်ရန်သူကိုပြစ်ခတ်ရမှာကုန်းပတ်ပေါ်မှာရှိတဲ့တာဝန်ကျအရာရှိကဘယ်နေရာကိုချိန်ပြရမယ်ဆိုတာကိုအောက်ကသနက်ပြည်သမားတွေကိုအမိန့်ပေးရကနေဆင်းသက်လာတယ်လို့ဆိုပါတယ်။ဒီအသုံးရဲ့ idiom အဓိပ္ပာယ်ကတော့အဆုံးဖြတ်ပြီးတဲ့နေရာမှာရှိနေတာအရေးကြီးတဲ့ဆုံးဖြတ်ချက်တွေကိုပြုလုပ်တာလုပ်ပိုင်ခွင့်ရှိတဲ့နေရာမှာရှိနေတာကျမတို့ခေတ်စကားရဆိုရင်တော့လိုအပ်သည်များကိုညွှန်ကြားတဲ့နေရာမှာရှိနေတာလို့ဆိုရမှာပါ။ဗန်စကားရတော့သူကတော့ဘိုးပဲလို့ဆိုရမှာပါ။ဒီအသုံးကိုအမေရိကန်အနောက်ဖက်ချမ်းရှိကက်စီနိုတွေကြောင့်နာမည်ကြီးတဲ့ Las Vegas မြို့ရှိ Nevada ပြည်နယ်မှာမနေ့ကကျင်းပခဲ့တဲ့တက်တန်းဝယ်ရွေးကောက်ပွဲမှာအနိုင်ရခဲ့ပြီးဒီနှစ်ဇန်နဝါရီလကစတာဝန်ထမ်းဆောင်ခဲ့တဲ့ပြည်နယ်ရဲ့အထက်နယ်အောက်လွတ်တော်နှစ်ရပ်ပေါင်းအမှတ်63ဦးရှိရမှာအမျိုးသမီးအမှတ်အရေးအတွက်ကတဝက်ကျော်ပြီး33ဦးရှိတဲ့အတွက်ဒီပြည်နယ်မှာအမျိုးသမီးတွေကအဓိကလိုအပ်တာတွေကိုဥဆောင်ပြီးအဆုံးဖြတ်ပေးနေတယ်လို့ Washington Post သတင်းစာကြီးကရှေ့မျက်နှာစာမှာရေးသားရမှာ Where Woman called the shots ဆိုရဲကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Group ပြီးတဲ့ဥပမာလေ့လာကြည့်ကြရအောင်ပ
ါ Mr. Green is the owner of the company so he calls the shots
Mr. Green ကကျွန်တော်တို့ company ရဲ့ပိုင်ရှင်ဖြစ်တယ်ဒါကြောင့်သူကဘာလုပ်ရမယ်ဆိုတာကိုအဓိကညွှန်ကြားနေသူဖြစ်တယ်လို့အဓိပ္ပာယ်ရပါတယ်ဥမောင်းနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ Mr. Green is the owner of the company so he calls the shots
ခုစလေ့ကျင့်ပြပေးမယ် idiom အသုံးကတော့
count someone out
ဖြစ်ပါတယ်စာလုံးပေါင်းက count count ka ye twa da someone nga de u diao out ga a pyin be phit bi zazu khun ye dai ya i de be ga lu du u ko a pyin tha ye twa da phit par de di thong ye twa bai de idiom a de be ga ro lu du u ko the ma twa da phit par de count me out lo su yin chuma ko the ma twa ne chuma ro di the ma ma pa bu lo su lo da phit par de တနည်းတော့တခုခုလုပ်ဖို့ညင်းတာဖြစ်ပါတယ်ဒီအသုံးကို P5 plus 1 ဖြစ်တဲ့လုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝေး9နိုင်ငံအပြင်ဂျာမနီဥရောပသမဂ္ဂနဲ့အီရန်ကြား2015ကချုပ်ခဲ့တဲ့အီရန်နျူကလ িয়ার လက်နက်ထိန်းချုပ်ရေးစာချုပ်ကိုအီရန်ဘက်ကလိုက်နာတာရှော့မယ်လို့ပြောခဲ့လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကအီရန်ပေါ်တန်ခတ်ပိတ်ဆို့မှုတွေတိုးချပြီးစစ်ရေးရာချင်းချောက်မှုတွေပြုလုပ်ခဲ့ရမှာဥရောပနိုင်ငံတွေကတော့အီရန်နဲ့ဆစ်ဖြစ်ရင်တို့တော့ဝင်ပါဘူးဟေလို့ပြောခဲ့တဲ့အတွက် The New York Times စင်စာကြီးက War with Iran count us out Europe says ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်တဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
Please count me out for the party this Sunday I have other plans
ဒီတနင်္ဂနွေပါတီကိုကျွန်တော်လာနိုင်မှာမဟုတ်ဘူးကျွန်တော်တခြားလှုပ်ရှားအစီအစဉ်တွေရှိနေလို့ပါလို့ထည့်ဝေရပါတယ်
Please count me out for the party this Sunday. I have other plans. Put on ice.
ဖြစ်ပါတယ်။စာလုံးပေါင်းက put put on on put on ကအပေါ်မှာတင်ထားတာ ice ice ကရေခဲဖြစ်ပြီးဇစုခွင့်ရဲ့လုံးကောက်အသေးပဲကရေခဲပေါ်မှာတင်ထားတာဖြစ်ပါတယ်။idiom ဆိုရဲတော့ဘိုက်အသေးသေးကလေးရှင်းပါလေတခုခုအေးသွားအောင်ရေခဲပေါ်တင်ထားသလိုကိစ္စတခုခုကိုဆက်မလုပ်တော့ပဲဆိုင်းထားတာခက်အေးအေးခက်ခွာခွာထားတာမျိုးကိုဆိုလိုတာဖြစ်ပါလေဒီအုံကိုအမေရိကန်နဲ့တရုတ်ကြားနှစ်နိုင်ငံ twin ကုံတွေအပေါ်အပြန်အလှန်ခွန်ွေတိုးကောက်မှုအပြင်တရုတ်ရဲ့ Huawei တယ်လီဖုန်းကော်မတီကြီးကိုအမေရိကန်အဆင့်ပြင်းဤပညာပစ္စည်းတွေရောင်းချခွင့်တွေအပေါ်ကန့်သတ်ချက်တွေချမှတ်တာကြောင့်တရုတ်ကအမေရိကန်နဲ့ကုန်သွယ်ဆွေးနွေးပွဲတွေဆက်မကျင်းပတော့ဘဲဆိုင်းထားလိုက်တာကြောင့် CBS News ရုပ်သံလွှင့်က China puts trade talks with US on ice ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်တဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ Peace talks between the army and the ethnic armed groups have been put on ice because of recent clashes.
စစ်တပ်နဲ့တိုင်းရင်းလက်နက်ကိုင်အုပ်စုတွေကြားငြိမ်းချမ်းရေးဆွေးနွေးပွဲတွေဟာမကြာမီကတိုက်ခိုက်မှုတွေကြောင့်ဆိုင်းထားတာတွေ့ရတယ်လို့အဓိပ္ပာယ်ရပါတယ်။ဥမောင်းနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ Peace talks between the army and the ethnic armed groups have been put on ice because of recent clashes.
ဒီတွင်ပါတင်ပြခဲ့တဲ့ idiom အသုံးတွေကတော့
call the shots, count someone out.Put on ice.
တို့ဖြစ်ကြပါလေ။နောက်တရင်ပါကုလိုချင်းမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်ကျင်းပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။ဒေါ်လာတန်စီစဉ်တင်ဆက်ပေးထားတဲ့ American 3 idiom သတင်းစာစီစဉ်ကိုတော်တော်ရှင်နေနားဆင်ကြကြပါဖြစ်ပါတယ်။ VOA ကနေထုတ်လွှင့်နေတဲ့တန်လွှင့်စီစဉ်တွေအပါအဝင်ရုပ်မြင်သံကြားစီစဉ်တွေကို VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News စာမျက်နှာမှာထုတ်လွှင့်တဲ့အချိန်နဲ့တပြိုင်နက်နားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့က9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနေ့ခင်ဗျာတော်တာရှင်များရှင်ဖြူမျိုးဝိုင်းစီစဉ်နေကိုလိုင်းဒိုမီတာ24 40နဲ့51ပြင်လိုင်းမီတာ190တို့ကနေလည်းဒါရိုက်ထုတ်လင်းပေးနေပါတယ်ဒီနေ့မနေ့ပိုင်း90ထုတ်လင်းပေးမဲ့စီစဉ်တဲမှာတော့ဒါရိုက်လေးလိုက်စီစဉ်ကိုနားဆင်ကြမှာဖြစ်ပါတယ်စီစဉ်ထုတ်လို့ရမှုမဆွမှုနဲ့ကိုသားညုံတို့တင်ဆက်ပေးထားတဲ့ဒါရိုက်လေးလိုက်စီစဉ်ကိုနားဆင်ကြအောင်ပါရှင
်မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းစနေနေ့ညပိုင်းဒက်လီလက်အစီအစဉ်ကနေပြီးတော့ကြိုးစားပါရစေကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့အလုရှင်အလုသမားပြိပခါနဲ့ညှိနှိုင်းဆောင်ရွက်မှုကိစ္စပါမကြာခင်ရပိုင်းတုန်းကပြည်အောင်စုလွှတ်တော်ကနေပြီးတော့တည်ပြုလိုက်တဲ့အလုသမားကြီးရဲ့အငင်းပွားမှုဖြစ်ရှင်ဥပဒေပြင်ဆင်ခြင်းနဲ့ပတ်သက်ပြီးတော့အလုသမားကြီးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေဘက်ကကန့်ကွက်နေပါတယ်ဒီဥပဒေအရအလုသမားတွေရဲ့အခွင့်အရေးအတွက်ညှိနှိုင်းဆောင်ရွက်တဲ့နေရာမှာအလုသမားတွေဘက်ကခွေးရည်နှင်းနာဆုံးရှုံးမှုဖြစ်နေတယ်လို့သူတို့ကယူဆပါတယ်ဒါကြောင့်မို့ကျွန်တော်ဒီနေ့ညစတိုင်းရဲ့လေးလိုက်ဆွေးနွေးပွဲမှာမကြာခဏဆိုလိုဒီမြန်မာနိုင်ငံမှာဖြစ်နေတဲ့လူသမားကြီးရညင်းပွားမှုတွေနဲ့လူသမားအခွင့်အရေးကိစ္စကိုဆွေးနွေးတော့မှာဖြစ်ပါတယ်။အဓိကပေါင်းဆွေးနွေးပြီးဖို့ကျွန်တော်ပုဂ္ဂိုလ်2ဦးဖိတ်ခေါ်ထားပါတယ်။ပထမတူကတော့ဒီလူသမားကြီးရညနဲ့ပတ်သက်ပြီးတော့ဥပဒေကြီးအကြံပေးလဲဖြစ်ပါတယ်။နောက်တော့လွတ်လပ်တဲ့မြန်မာနိုင်ငံလုံးဆိုင်ရာလူသမားကြီးအဖွဲ့ရဲ့ကော်မတီဝင်တူဦးဖြစ်တဲ့ဦးသေးလေးလိုက်ပေါ်ရောက်နေပါပြီခင်ဗျ။နောက်တူကတော့အနာဂတ်လင်းတန်းစုံမတ်ဆိုတဲ့ဒီလူသမားကြီးရနဲ့ပတ်သက်ပြီးတော့ဆောင်ရွက်နေတဲ့အဖွဲ့ကြီးကဒါရိုက်တာမတ်တသက်အောင်နောက်ဆုံးဒီလိုင်းပေါ်ကိုရောက်နေပါပြီကျွန်တော်အရင်ဆုံးဦးသေးကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာဦးသေးကြားပါလားခင်ဗျာ
ကြားပါတယ်ခင်ဗျာကြည့်ပါ
တယ်ဦးသေးခုနကကျွန်တော်ပြောသွားလို့ပါပဲပြည်တော်စုလွှတ်တော်ကနေပြီးတော့မကြာခင်ကလူသမားကြီးရအငင်းပွားမှုဖြစ်ရှင်ဥပဒေပြင်ဆင်ချက်သူတို့အတည်ပြုလိုက်ပါပဲဒါပေမဲ့လူသမားကြီးဘက်ကဒါကိုကန့်ကွက်နေပါတယ်အတိတ်ဘယ်ချက်တွေကိုကန့်ကွက်တယ်ဆိုတာအရင်ဆုံးထောက်ပြပေးပါလား
ဒီအတိတ်ကအပြင်ဒီကန့်ကွက်တာ၃ချက်ရှိပါတယ်ပထမတစ်ချက်ကတော့ပုံမှန်နှစ်ကာကြီးမှာဒီမူလကအစိုးရဝန်ထမ်းနဲ့ပါဝင်မဲ့သူကနိုင်ငံဝန်ထမ်းဟိုမပါဝင်ဆိုတာထည့်လိုက်တဲ့တွေ့အဲ့ဒါကိုအတီးကပြန်ကန့်ကွက်တာဖြစ်ပါတယ်အဲ့ဒီမှာအထူးသဖြင့်ဒီဆရာများဆရာပညာရေးလုပ်သားများတမကနဲ့တက်သူဆရာများတမကတွေကနိုင်ငံလုံးအနှံ့ပြားဖွဲ့နေအဲ့ဒါတွေအတွက်ထိခိုက်မှုရှိတဲ့အတွက်ဖြစ်ပါတယ်ဒုတိယကတော့ပုံမှန်39ကာကြီးဖြစ်ပါတယ်39ကာကြီးကတော့ဒီအဓိကအဖြစ်ဒီလူသမားကြီးဒီရေးရငွေပေါင်းချစ်ချင်းနေတဲ့အတွင်းမှာဒီလူသမားတွေရဲ့ငွေပေါင်းချစ်ချင်းကပုံတော်လုံးမှုကြားဆင်းစေရာဆောင်ရခြင်းမပြုရနဲ့တို့မို့အခြားလူသမားများအကျိုးစီးပွားပျက်စီးစေရာဆောင်ရခြင်းမပြုရဆိုတဲ့အာဖြစ်ပါတယ်အဲ့ဒါနဲ့လူသမားတွေရဲ့ဒီစီပေါင်းတော့ဆိုရင်လည်းတပိတ်မောက်ချင်းလူသမားတွေကပြဿနာတွေကိုဖြစ်ရှင်းနေတဲ့အတွင်းအဲ့ဒါကိုထိကြိုက်တဲ့အတွက်ကောင်းခွင့်ချင်းဖြစ်ပါတယ်တတိယကတော့ပုံမှန်43ကာကြီး43ကာကြီးတစ်ကတော့ဒီလူမကြီးရညင်ပွားမှုနဲ့ပါဆိုညှိနှိုင်းတယ်လေးရှေးမောက်မှာသဘောတူလို့တစ်ဖက်သဘောတူစာချုပ်တွေကိုဟိုပါတဲ့စီကံချက်တွေကိုချိုးဖောက်ရင်သူကအရေးကြီးတဲ့ပုံမှန်ဖြစ်ပါတယ်43ခါခွေကာကြီးခါခွေကနှစ်ကတော့ဒီခုံမာရီခုံကောင်စီရဲ့ဆုံးဖြတ်ချက်ကိုအတည်ပြုထားတဲ့ဆုံးဖြတ်ချက်တော့မလိုက်နိုင်ရဲ့အရေးကြီးတဲ့ပုံမှန်ဖြစ်ပါတယ်အဲ့ဒီမှာထောင်နာမပါဝင်တဲ့ဒါတွေရဲ့သတ်မှတ်တဲ့အတွက်ဒီနှစ်ဖက်သဘောတူစာချုပ်တွေကိုချိုးဖောက်မယ်ဆိုရင်လည်းဒီအလုံးမကြီးကညံပေါင်းချစ်ချင်းရန်ရပြက်သွားမှာဘာကြောင့်လဲမလိုက်နိုင်တော့ဘူးတော့ဒါငွေရဲဆောင်မယ်ဆိုရင်တခါခုံမာရီခုံကောင်စီရဲ့ဆုံးဖြတ်ချက်ကိုမနာခံရင်လည်းဒီအလုံးမကြီးကညံပွားမှုမှာအရေးကြီးတဲ့တရားဥပဒေစိုးမိုးရေးပြက်တယ်လို့အလုံးမအခွင့်အရေးရဲ့ဆုံးချက်ကအလုံးလက်မှတ်ဖြစ်မှာဖြစ်ပါတယ်အလုံးရှင်တွေကဒီခုံသမားကြီးခုံကောင်စီဆုံးဖြတ်ချက်မနာခံမဲနဲ့သူကဒါငွေပဲထောင်မှာဖြစ်တဲ့အတွက်ဒါကတော့အလုံးမဒုကိုအားလုံးကိုသူကချိန်ချောက်နေတဲ့စိန်ခေါ်နေတဲ့ပုံမှာဖြစ်တဲ့အတွက်အားလုံးကတခဲနဲ့ကျွန်တော်စကြင်ကန့်ကွက်ကြတာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်ဒီနေရာမှာဦးထေကိုပြင်းကျင်တာကခုနက3ချက်ထဲမှာဒုတိယချက်နဲ့တတိယချက်ကတော့လက်ရှိအလုံးသမားလှုပ်ရှားမှုတွေနဲ့ဒဲသက်ဆိုင်တဲ့ကိစ္စပါပထမတစ်ချက်ကဒီအစိုးရဝန်ထမ်းတွေနိုင်ငံဝန်ထမ်းတွေမပါဘူးဆိုတဲ့ကိစ္စပါနော်ဒီဖွဲ့စည်းပုံမှာအဲ့ခေါ်တိကမှာဒီဥပဒေပြင်ဆင်ချက်ထဲမှာမပါဘူးဆိုတဲ့ကိစ္စကဘယ်လောက်ထိလက်ရှိအလုံးသမားတွေရဲ့လှုပ်ရှားမှုအလုံးသမားတွေရဲ့ခွင့်ပြုဒဲရဲ့သွားထိခိုက်နိုင်လို့လဲဘာလို့လဲဆိုတော့အစိုးရဝန်ထမ်းတွေရဲ့လှုပ်ရှားမှုကမရှိသလောက်ပဲဖြစ်နေတာ哦
ဟုတ်ကဲ့အဓိကအချင်းဆိုရင်ဒီရက်ဒီမှာကျွန်တော်အလုံးသမားလှုပ်ရှားမှုဒီမှာဒီလက်ပတ်တော်မှာဆိုရင်ဆရာဆရာမများဒီရဲ့လှုပ်ရှားမှုတွေအငြင်းစုစည်းဥပဒေနဲ့လှုပ်ရှားမှုတွေရှိပါတယ်။အရင်ဒီနှစ်ထဲမှာပဲတခါဒီထဲမှာလည်းကျောင်းဆရာများနေပေါ့ဒီဌာနငြင်းစုစည်းဥပဒေနဲ့လှုပ်ရှားမှုတွေရှိပါတယ်။ဒါဝန်ထမ်းတွေကအဲ့ကြတော့ဗဟိုမှာလက်ရှိမှာကအလုံးသမားအဖွဲ့အစည်းဥပဒေကကိုကရင်းနှီးမြှုပ်လှုပ်သွားပါပဲမိသားအလုံးသမားတွေပါပဲမှတ်မှုနေထားတဲ့အဖွဲ့အစည်းတွေဖြစ်ပါတယ်။လက်ရှိမှာလည်းတခါအခြေခံပညာရေးလှုပ်သားသမဂ္ဂဆိုတာအကြောင်းတွေပေါ့အခြေခံပညာရေးအကြောင်းတွေအားလုံးကဆရာသမားတွေဖွဲ့စည်းတာမှတ်မှုနေနေ 快递上里来吃饭的。哎呦，这都是前面咱们家村的，马公的家在马公店在吧？然后叫着就马公店不来酒厂里的。哎，叫着那汤吃都啊，这边叫着都哎哎路也的。CV 不然后在这看嘛在那个马路也过去了这都是他们怎么搞的这他了所以这都是他们怎么搞的没问题他了哎呦我那边快递的那个没问题他的怎么搞的你还在七八的哎呦哎呦我的这些股我也年帮我去接你搞一嘛的所以我那里加上你的七八的哎呦那些这些嘛叫哎呀你我那个我那边没包围都要的那个我那边也在过年那么多大家那个在过年我们去的过年没包围所以哎，南安文那里没把握好切到，这不刚来几秒钟，老他妈啊，快是五点嘛了，还有变什么纠察呢？说南安文那里，老他妈是人家啊的，开下午纠察呢，哎呀嘞，这不刚来，南安那个嘛不，老他妈的嘛，哎，南安苏阿文那里爸爸的，哎呀，老他妈心里呀，啊，那参见那些对，那起码嘞，咱不碰那个啊，文那里，咱们家里企业对，就是说干过那个七八的，哎呀，老他妈的就是话我，老他妈咱们家里呀呗。
Okay.
Okay. Ute lilai mo makana ni bibo ang kena jang nora tora shi tu peko jemale matata oma tuaro naga lina sumai ye tarita wa matata on jang noru jang zong ti jang naga di luto ga ni bido ubi pinsen jang ne pata bido luto ma pwesi ya kanko ni ya jare ro dan ne pata bido luto ne ni nange ram shi wula luto ye tong bian jaga o blue shi wale kamea
Tomorrow ga di natao sun ni bono di nyebomu pisin ubi ne pata bido tomorrow di ทางนั้นแท้ตรงนี้ก็တော့ကျွန်တော်2020ปีนี้ก็ဒီမှာတို့ဖွဲ့ကျွန်တော်တို့တောင်းဆိုခဲ့တယ်ပေါ့เนาะဘာကြောင့်လဲဆိုတော့ခါကျတော့ကျွန်တော်တို့အရင်ဘဝမှုဖြစ်ခြင်းတဲ့ခါမှာထိရောက်တဲ့ဥပဒေရာထိရောက်တာထိစောင်းနိုင်ခြင်းမရှိဘူးဘာကြောင့်လဲဆိုလို့ရှိရင်2020ဥပဒေရာဆိုရင်ဒီဖြံခွေက90မရှိရေပေါ့เนาะအဲ့ခါကျတော့လုပ်ငန်းရှင်တွေဘက်ကနေဖြံခွေပဲတောင်းပြီးတော့ကျွန်တော်ဒီဆုံးဖြတ ကျွန်တော်တို့ရဲ့အုပ်ရေချမ်းမှာဆိုလို့ရှိရင်အညွတ်သားလို့တော့ကနေပြီးတော့ဥပဒေကျန်ဥပဒေကျန်ဥပဒေကျန်မှာဆိုလို့ရှိရင် ဥပဒေကျန်ဥပဒေကျန်မှာဆိုလို့ရှိရင်ဥပဒေကျန်မှာဆိုထောက်တဲ့ထောက်လားတိကျပါလာခဲ့တယ်ပေါ့နော်ထောက်နဲ့ထောက်လားနဲ့ငွေတန်းပေါ့နော်ဒါပေမဲ့ပြည်သူ့တော်တော်ရောက်တဲ့အချိန်မှာပြည်သူ့တော်တော်ကနေကြတော့ကျမတို့ဒီထောက်နဲ့ပြုတ်ပြီးတော့ဈံဈံငွေကိုတိတ်တရားနေတိတ်တွန်းရဆိုပြီးတော့ဒါပြန်လေပြီးတော့အတူတူပြထားပြည်တော်စုကနေလည်းထားကိုပြန်ပြီးအတူတူလိုက်တယ်ပေါ့နော်အဲ့ဒီခါကျတော့ကျမတ င်လာပြီးတော့အလုံသမားတို့ကဒီဥပဒေနဲ့မဖြေရှင်းတော့ဘဲနဲ့ဟိုဒီသူအလုံသမားရဲ့အင်အားကြီးစူပေါင်းမှုအင်အားဖြစ်တယ်စူပေါင်းမှုအင်အားကြီးသူတို့ဆန္ဒထုတ်ပေါ်မှုအင်အားဖြစ်တယ်အဲ့ဒါဆန္ဒထုတ်ပေါ်မှုတွေလည်းအများကြီးကြုံတွေ့ရခဲ့တယ်ဖြစ်လက်ဖြစ်ခဲ့တယ်နောက်လဲဒီဥပဒေပြန်ပြီးတော့ထပ်ပြီးတော့ပြင်တဲ့အခါမှာလည်းပဲဥပဒေကထိရောက်မှုမရှိဘူးဆိုလို့ရှိရင်ဒါတွေကဆက်လက်ဖြစ်ပေါ်နေမယ်ပေါ့နော်ဒါပေမဲ့တစ်ချက်တစ်ချက်ထဲမှာပဲကျမတို့ဒီလွတ်တော်ကိုတွားရောက်ပြီးတော့အတူတူသွေးနေတဲ့အခါမှာဘာပြောလဲဆိုတဲ့အခါကျတော့လွတ်တော်ဘက်ကနေပြီးတော့ဒါဆိုရင်ရင်းနှီးမြှုပ်နှံမှုတွေကဝင်မလာနိုင်တော့ဘူးဆိုတဲ့အတွေးတွေနဲ့ပေါ့နော်ကျမတို့ပြန်ပြီးတော့ဆွေးနွေးတာတွေလည်းရှိ tomorrow ba ga pyaw da le upare ya thain chaung da tomorrow ga da long ngai shin ko thau ja si chin ne sait san na ne tomorrow ga thau nan the twin lo pyaw ni da ma hauk bu de ke ja ro dia ga ma thain chaung tha bu so lo shin let shi chin ne ye tetana di di tomorrow phin shin ne kha ma upare ga tomorrow aka kwe ma pei bu paw no alo tomorrow aka kwe ma pei bu so lo shin le be tomorrow di tetana di ba ro ma phin le tetana mi phit la ma mhauk bu so da myo le tomorrow thaw yauk shin ni ke de अम्योदा लडो मा तुमारो लडो गो तुमारो गाव सिनि सिन मा तुमारो पिदु लडो अम्योदा लडो उदै सो सिनि गो ख्वे टाउ गे दो न्या ले बे तुमारो तेगुइन या गे रा रो अम्योदा लडो ने बे तेगुइन या बि यो तेसो सिनि गुइन या गे रा ई छि बारे छि
ओके चनो नाउ टचेप मी जेना गा कुना गा पिन से जेप बा म चिने जे छ तों जे कुना गा उठी ब्यो रे थे गा दुतिया छ ब 39 गा ई छ मा रे के अलो तमा या फी शिन मु केसा री लों निये छे मा कोठो लों मु जा सिन ला रे नाउ टचा अलो तमा ठी गाइ दा री म फिस सी या उ सु रे हा म्यू ब नो अलो म्यू फिस दे खा जा रो दी अलो तमा सना प्या मु गा री या लेटर लो ले शी नी रे अ रा री ले लों नी रो कुना कोनो लों मु जा सिन ने चा लो तमा री ओ ठी गाइ सी रे सो ब्लू सन टन मो री ने ओ उपरी मा अटी जा प्या लन ना शी बा ला ब सो लो गा अ थे सेई ब नो कोठो लों मु जा सिन ने सो यिन ब्लू सन म्यू ने अ रा ने पत्त लु वा
अलो म्यू अ थे सेई प्या थान ना रा म शी यु छे ဒီအဓိအဓိကကတော့ جماعه တို့ကလည်းပဲအဲ့ဒါကို جماعه တို့ကတအားစိတ်ကြည့်တယ်။ဘာကြောင့်လဲဆိုတဲ့အခါကျတော့ جماعه တို့ဒီ جماعه တို့ဥပဒေတစ်ခုကိုပြဋ္ဌာန်းတဲ့အခါမှာ جماعه တို့အလုပ်သမားဥပဒေကိုပြဋ္ဌာန်းမယ်ဆိုလို့ရှိရင် جماعه တို့နိုင်ငံကြီး جماعه တို့ ILO ရဲ့အဖွဲ့ဝင်နိုင်ငံတနိုင်ငံဖြစ်တယ်ပေါ့နော်။ جماعه တို့လက်မှတ်ထိုးထားတယ်ဆိုရင် ILO Convention 87ကို جماعه တို့ဆိုရကလက်မှတ်ထိုးထားတယ်။သို့တော်လည်းပဲ 98 ကိုလက်မှတ်ထိုးထားခြင်းတော့မရှိသေးဘူးယနေ့ထိ။သို့တော်လည်းပဲ جماعه တို့အဖွဲ့ဝင်နိုင်ငံဖြစ်တဲ့အတွက်ကျမတို့ဥပဒေတွေပြဋ္ဌာန်းတဲ့ပြဋ္ဌာန်းတဲ့မှာအာလူရဲ့ပြဋ္ဌာန်းချက်တွေနဲ့အညီပြဋ္ဌာန်းဖို့လို့လိုအပ်တယ်။ကျမတို့အခုဒီပုံမှန်39ကကြီးကိုအကြည့်ချင်းအားဖြင့်ကျမတို့အလုပ်သမားတွေကကျမတို့အလုပ်သမားတွေဒီစူပေါင်းတောင်းဆိုခွင့်ဆိုတဲ့ဟာကိုကျမတို့ဟိုဒါလုပ်လို့မရတော့ဘူးလို့တော့ကျမတို့ကဒါသတ်မှတ်လိုက်တယ်။ဘာကြောင့်လဲဆိုတဲ့အခါကျတော့စူပေါင်းတောင်းဆိုတဲ့အချိန်ညီနိုင်ဖြစ်ချင်းနေတဲ့အချိန်ဒီမှာကုန်ထုတ်ဆန်းကကျဆင်းနေဆိုတဲ့ကိစ္စကလည်းပဲဒါဖြစ်လေဖြစ်တာရှိရဲ့အသဘောတဘာဝတွေရှိတယ်။ဘာကြောင့်လဲဆိုတဲ့ခါကျတော့ညီနိုင်နေတဲ့အခါမှာအလုပ်သမားအလုပ်သမားတွေကများသောအားဖြင့်ဒါဒီလက်ရှိလက်တွေ့မှာလည်းပဲဒီလိုမျိုးညှိနှိုင်းနေစမှာကုန်ထုတ်ဆွဲအားတွေကပြည်ပြည်ချင်းချင်းတတ်မှတ်ထားတာမပါတဲ့ခါကျကုန်ထုတ်ဆွဲစစ်မှားလို့ပြောရင်ဒီမှာတို့အလုပ်သမားတွေကအခုနကပြောသလိုပဲ39ကကြီးကိုချိုးဖောက်ရကြပြီအဲ့လိုမျိုး39ကကြီးကိုချိုးဖောက်ပြီဆိုလို့ရှိရင်လည်းပထမအချိန်ဆိုလို့ရှိရင်ဒါအလုပ်သမားတွေပထမအချိန်ဆိုရင်ဇန်ဝါရီ3ရက်ကနေ3ဒိန်ပေါ့နော်ဟိုဒါပြည်ထောင်ကိုတတ်မှတ်ထားတယ်ပြီးတဲ့ခါကျတော့အထက်မှန်ပြီးတော့ကျူးလွန်နေဆိုလို့ရှိရင်တနည်းတနည်းကိုပေါ့နော်အလုပ်သမားတွေဘက်ကတနည်းကိုဒါတမှုတသိန်းတသိန်းစီပြစ်ထန်ကြမယ်ဆိုတဲ့ဟာကိုလည်းပဲဒီဥရီမှာပြန်ပြီးတော့ပြဋ္ဌာန်းထားတာဖြစ်တဲ့အတွက်ကျမတို့တကယ်တကယ်အလုပ်သမားတို့ပြီးကျမတို့ဒီစူပေါင်းတောင်းဆိုတော့မယ်ဆိုတဲ့အခါမျိုးမှာအင်မတန်ကိုမှဒါဟိုစူပေါင်းတောင်းဆိုခွင့်ကိုခြားသားအရပေးထားတော့ညာလည်းပဲလက်တွေ့မှာကျမတို့ဘလို့မှစူပေါင်းတောင်းဆိုခွင့်မရအောင်အဲ့လိုမျိုးစူပေါင်းတောင်းဆိုခွင့်မရတာဖြစ်တဲ့မရလို့ရှိရင်ကျမတို့အလုပ်သမားတွေကဘာဖြစ်မလဲဆိုတော့အခွင့်အရေးတွေအများကြီးဆုံးရှုံးနေလာတော့တယ်။ဘာကြောင့်လဲဆိုတဲ့အခါကျတော့ကျမတို့စူပေါင်းတောင်းဆိုတဲ့အချက်လက်တွေကိုကျမတို့နိုင်ငံမှာကျမတို့ပြန်ပြီးတော့လေ့လာကြည့်မယ်ပေါ့နော်အလုပ်သမားတွေရဲ့တောင်းဆိုရတောင်းဆိုချက်ကိုပြန်လေ့လာကြည့်မယ်ဆိုရင်အများအပြင့်ပြီးအလုပ်သမားတွေဒီအလုပ်သမားဥပဒေမှာပါတဲ့အခွင့်အရေးကိုမရရှိတာမရရှိတာတွေကိုကျမတို့တောင်းဆိုနေရတာဖြစ်တယ်။အဲ့လိုတောင်းဆိုနေတဲ့အချိန်မှာပဲခုလိုမျိုးပေါ့နော်ဒီလိုမျိုးစူပေါင်းတောင်းဆိုမှုတွေကိုကျမတို့ကလုပ်ခွင့်မရတော့ဘူးဆိုလို့ရှိရင်ကျမတို့အလုပ်သမားတွေရဲ့ဘက်ကနေပြီးတော့ဆုံးရှုံးနေတာမှုဒီအခွင့်အရေးတွေပါဆုံးရှုံးနေတာမှုတွေဖြစ်လာနိုင်တယ်။အဲ့ဒါကြောင့်လည်းကျမတို့ကဒီဥပဒေကိုပေါ့နော်ကျမတို့လက်မခံနိုင်ဘူးဆိုတာမြင်တာကျမတို့လက်မခံနိုင်လို့ဆိုတဲ့နေရာမှာကျမတို့အဖွဲ့ချုပ်တွေကလည်းပဲဒီဥပဒေနဲ့ပတ်သက်ပြီးတော့လက်မခံဘူးဆိုတာကိုလည်းပဲအဖွဲ့ချုပ်တွေဘက်ကလည်းပဲအတိအလင်းပြောထားတယ်ကျမတို့ရပ်ဖက်အဖွဲ့ကြီးတွေလည်းပြောတယ်ဆိုတဲ့အခါကျတော့ဒါဒီအလုပ်သမားတို့အတွက်အရင်2012ဥပဒေကိုပဲပြည့်2012မှာပြဋ္ဌာန်းခဲ့တယ်14မှာတည်ပြင်တယ်အခုကျမတို့ဒီတည်ပြင်တာဒီကျမတို့ရှေ့ကိုဥပဒေတစ်ခုတစ်ခုကိုပြန်လည်ပြီးတော့ပြည်ပြင်တယ်ပြန်လည်ပြီးတော့ပြင်ဆင်တယ်ဆိုတဲ့အခါတိုင်းဥပဒေကတိုးတက်ကြောင်းလဲမှုရှိလာမယ်အစားကျမတို့ဒီဥပဒေဒီတိုးတက်ကြောင်းလဲမှုမရှိဘဲနဲ့အနောက်ကိုပြန်ပြီးတော့ပြန်ဆုတ်သွားတယ်ဆိုတော့ကျမတို့သိရတယ
်
အဲ့ဒါ၄ဒီကျမတို့အတွက်အင်မတန်ဟိုမှနစ်နာတယ်လို့ကျမတို့ကမြင်တဲ့အတွက်လည်းဒီဟာကိုကျမကန့်ကွက်နေပြီဖြစ်ပါ
တယ်ဟုတ်ကဲ့ခင်ဗျာမဆက်အောင်ကျေးဇူးပါကျွန်တော်ဥထက်ကိုပြန်မေးချင်ပါတယ်ခုနကဒီအခုပြန်လည်ပြီးတော့ပြင်ဆင်ချက်လုတ်လိုက်တဲ့ဒီဥပဒေပေါ်ဥပဒေကလက်ရှိမြန်မာနိုင်ငံကလက်မှတ်ထိုးထားတဲ့ ILO convention ညီနဲ့ကောကိုက်ညီပါရဲ့လားခင်ဗျာ ILO convention ညီနဲ့တဟဆာသာဖြစ်ပါရဲ့လား
အရှင်မြန်မာနိုင်ငံကလက်မှတ်ထိုးပြီး89နဲ့မကိုက်ညီပါဘူးခင်ဗျာဒီအလုပ်သမားတွေရဲ့အခွင့်အရေးကိုသူကဒီအဖွဲ့အစည်းတွေနဲ့အလုပ်သမားတွေရဲ့ရပိုင်ခွင့်အတွဲဒီသဘိမ်းပေါက်တဲ့အခွင့်အရေးတွေကိုသူကပိတ်ပင်ရကြတဲ့အတွက်ကျွန်တော်တို့ကကန့်ကွက်နေတာဖြစ်ပါတယ်အဲတစ်ဖက်ကလည်းမြန်မာနိုင်ငံမှာကျွန်တော်တို့ ILO convention 98ကလည်းလက်မှတ်မထိုးရသေးပါဘူး။အဲ့ကြအလုံးမားတွေရဲ့ဘဝမှာအရေးကြီးဆုံးကဓမီမောက်ခွင့်နဲ့စီပေါင်းကောင်းဆိုခြင်းတွေ collective bargaining ကအရေးကြီးပါတယ်။အ အဲ့ကြာရည်နေရမြန်မာနိုင်ငံမှာအာမရတဲ့အတွက်ကျွန်တော်တို့ကဒုက္ခမခွင့်ရဥပိ္ပါခွင့်ရဆုံးရှုံးနေရဆုံးရှုံးနေတဲ့အတွက်ကျွန်တော်တို့ကအာဒီဟာကိုတင်ပြရတာဖြစ်ပါတယ်တစ်ဖက်ကလည်းဒီအဲဒုက္ခမရညင်းပွားမှုအဲဖြည့်ဖြည့်ဥပဒေဒုတိယကြိမ်ပြင်ဆင်တဲ့ဥပဒေကြောင့်ကိုကြည်အောင်သူအဲလွတ်တော်ကဒီအဲအတည်ပြုပါတယ်အတည်ပြုလိုက်တဲ့ဟာကိုကျွန်တော်ဒုက္ခမတို့ကဌာနထုတ်ပေါ်ထားတဲ့ဒီသဘောထားကအရေးကြီးပါတယ်အဲ့ဒါဘာလဲဆိုတော့အဲ့ဒါပတ်စုံဥပဒေမှာပုံမှန်24အဲဒီနိုင်ငံတော်ကနေပေါ့အဓိကမတရားခွင့်ရေးကာဝယ်စောင့်ရှောက်လိုအပ်တဲ့ဥပဒေပြဋ္ဌာန်းရမယ်ဖြစ်ပြဋ္ဌာန်းခြင်းနဲ့မငြင်းညူဟူးလို့ကျွန်တော်ကယူဆတဲ့အကြီးကျယ်ကန့်ကွက်နေတာဖြစ်ပါတယ်အဲ့ကြတော့နိုင်ငံတော်ကကျွန်တော်တို့ကိုယ်တိုင်တောင်ယိုကမ်းမြို့နိုင်ငံ2015ကအဓိကမတူကိုယ်တိုင်မဲပေးဖို့ကျွန်တော်တို့ကိုယ်တိုင်ဆော်ပေါ့တစ်ခက်နဲ့မဲပေးရယ်မဲပေးလို့မဲ့ကျွန်တော်တို့တင်ပြောက်လိုက်တဲ့အဲလွတ်တော်ပုဂ္ဂလပါတယ်လွတ်တော်ကနေပေါ့ကျွန်တော်တို့အဓိကမခွင့်ရေးကာဝယ်စောင့်ရှောက်တဲ့လိုအပ်တဲ့ဥပဒေဖြစ်တဲ့အဓိကမရဲ့ငင်းပွားမှုချေချေဥပဒေပြင်ဆင်ချက်ဟာအာပတ်စုံဥပဒေပုံမှန်24နဲ့မညီညွတ်တဲ့အတွက်ကျွန်တော်ကကန့်ကွက်နေတာဖြစ်ပါတယ်။ IL convention နဲ့လည်းမညီဘူး။တစ်ဖက်ကလည်းတရားဥပဒေစိုးမိုးရေးနဲ့လည်းမညီပါဘူး။အဲဒီမျိုးစီစာနှုန်းတွေနဲ့မညီတာတွေပါပါတယ်။ဘာကြောင့်လဲဆိုတော့ဒီအဓမ္မကြီးအရင်ပေါ့ချစ်ချင်းဥပဒေကအဲမြို့နယ်ညီနိုင်ချမ်းကြီးဖွဲ့ရဲ့ခုံကမာတိဖွဲ့ရဲ့ခုံကမာတိကောင်စီဖွဲ့တဲ့အခါမှာအစိုးရကလည်းဦးစီးတာဖြစ်ပါတယ်။ကျွန်တော်အဖွဲ့အဲ့ဒီအဖွဲ့စည်းတွေဟာကျွန်တော်ရွေးချယ်ပြောင်းဖို့ဒါမူလမြို့သားတော်တော်ရဲ့ဥပဒေကမှအတည်ပြုရဖြစ်ပေမဲ့အဲ့ဒါတွေကရေးချက်တင်ပြခွင့်မရှိဘဲနဲ့ခတ်တဲ့သဘောဖြစ်တဲ့အတွက်အဲဒါဒီမိုစီအစိုးရအနေနဲ့ဒီမိုစီနဲ့ဆက်ကျင်ဘက်ကိုသူကပြတ်ထားလိုက်တဲ့သဘောဖြစ်တဲ့အတွက်ကျွန်တော်တို့လည်းအားဩပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်သရရှင်တွေကိုအလှည့်ပေးကြပါလေဒဲလီလိုင်းစီစဉ်မှာပါဝင်ဆွေးနွေးလို့ရသရရှင်တူရှိပါလေကိုခမောင်လွင်လီလိုင်းပေါ်မှာရှိပါလေကိုခမောင်လွင်ဆွေးနွေးမေးမြန်းလို့ရပါလေ
ကျွန်တော်မြန်မာနိုင်ငံမှာဒုသမဥပဒေကိုပြင်ဆင်နေနေရမှာလူသမားရဲ့ရပိုင်ခွင့်ကိုအလေးမထားရတဲ့လူသမားရဲ့အဓိကအခြေခံရပိုင်ခွင့်တွေကိုအလေးမထားဘူးလူသမားရဲ့ဟိုဒါဒီမြေကြီးချက်နိုင်ဖို့တဲ့ဒါကြောင့်ငွေရိတ်ခါဖြစ်ပြီးအမှလည်းဥတွေကိုတကယ်ပြည့်ရအောင်မပြည့်ရကြအောင်ဒါအလို့ရှိရဲ့ဥစ္စာလို့ရှိရဲ့မျက်နှာဝယ်လိုက်လိုက်ရလို့ကျွန်တော်ယူဆပါရဲဥပဒေအားတကယ်အကြလူသမားရဲ့ရပိုင်ခွင့်အပြည့်အဝအမြဲနိုင်ငံအစံပြီးအောင်ပြရမယ်အခုမြန်မာပြည်ရဲ့ဝေဝေဘမူတည်ပြီးတော့ရောင်းပြီးပြည့်ရဲ့ဒီလိုစင်အောင်မူတည်ပြီးတော့စားတဲ့လေချက်ကိုထုတ်ပြအောင်ဖြစ်ပါဒါရင်းနဲ့အဲအနာဝိုင်းဝယ်စုကြီးအတော်များများအလို့ရှိနေရဲ့မျက်နှာကိုပဲလိုက်ရဥပဒေကြမ်းပြီးရဲ့ကျွန်တော်ယူဆပါရဲ့။အများဆံမမီရတဲ့အများရှိပါရဲ့။ဥဒီလိုမပြည့်စုံစဉ်းစားပဲကြောက်ထောက်ခံပါရခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ။ဥခင်မောင်လင်းကျေးဇူးတင်ပါတယ်။ကျွန်တော်နောက်ထပ်သရရှိတူကတော့ဒီစာပေးပို့ထားတာပါဥလှထုံးမှာသူရေးထားတာကတော့အလုသမားအလို့ရှင်အငင်းပွားမှုအများဆုံးဖြစ်နေတဲ့ကုမ္ပဏီတွေအများဆုံးကဘယ်လုပ်ငန်းတွေဖြစ်ပြီးတော့ဘယ်နိုင်ငံသားတွေကအမှားဆုံးဖြစ်ပါလဲဖြေကြပြပါခင်ဗျာလေသူကတော့မိကုံမိထားတာပါဥလတ်ထုံးမိထားတဲ့မိကုံကိုကျွန်တော်နည်းနည်းလေးပြန်ပြီးတော့ရှင်းအောင်ပြောရမယ်ဆိုရှင်အခုလို့အလုပ်ရှင်လို့ဒီမှာညင်းပွားမှုဖြစ်နေတဲ့ကုမ္ပဏီတွေမှာဘယ်လိုလုပ်ငန်းတွေကအများဆုံးလဲဘယ်နိုင်ငံကလဲအဲ့တော့အဲ့ဒါနဲ့ပတ်သက်လို့မတ်တက်အောင်ဖြေပြပါလားခင်ဗျာ
ဟုတ်ကဲ့အများဆုံးအားဖြင့်ကတော့ကျွန်တော်တို့အငင်းပွားမှုဖြစ်တယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီ factory ပေါ့ဆက်မှုဆက်ယုံတွေကနေဖြစ်တာပေါ့အဆက်ယုံတွေထဲမှာမှကျွန်တော်တို့ကအထည်ချုပ်တွေရှိရဲကျွန်တော်တို့ဒီ business ဆက်ယုံတွေရှိရဲပေါ့နော်အဖြစ်အများဆုံးလို့ပြောရမယ်ဆိုလို့ရှိရင်တော့ဒီ2012မှာဖြစ်ခဲ့တာဆိုလို့ရှိရင်တော့ဒီအထည်ချုပ်ဆက်ယုံတွေကနေအဖြစ်များခဲ့တယ်လို့ကျွန်တော်တို့ပြောလို့ရတာပေါ့နော်ဒီရခါကြောင့်ဘယ်လုပ်ငန်းရှင်တွေကလဲလို့ပြောတဲ့ခါကြလို့ရှိရင်တော့များသောအားဖြင့်တော့ဒီအထည်ချုပ်လုပ်ငန်းတွေထဲမှာကတရုတ်ကုမ္ပဏီတယောက်ကနေပြီးတော့ဒီရင်းနှီးညွှန်းနှံမှုတွေရှိတယ်။နောက်တစ်ခုကကျတော့ကျမတို့ကိုရီးယားပေါ့။ဆိုတော့ခဏဆက်ုံနေဆိုကိုရီးယားကရင်းနှီးညွှန်းနှံမှုတွေရှိရယ်ပေါ့နော်။ဒီလိုမျိုးဆက်ရင်းနှီးညွှန်းနှံမှုတွေကနေလည်းအငင်းပွားမှုတွေဖြစ်တယ်လို့ပြောလို့တွေ့ရတယ်ပေါ့။အဲ့တော့ကျမပြောချင်တာကတော့ဒီအငင်းပွားမှုအဖြစ်ဆုံးဆိုလို့ရှိရင်ဆက်ုံအလုပ်ယုံတွေမှာလုပ်တဲ့ဆက်ုံအလုပ်ယုံတွေမှာရှိတဲ့အလုပ်သမားတွေရဲ့အငင်းပွားမှုကပိုပြီးတော့
ဟုတ်ကဲ့ကျွန်တော်ဒီညမှာမတ်တက်တက်အောင်မေးချင်တာကခုနကမတ်တက်အောင်ဖြေသွားတဲ့ထမထဲကျုပ်ဆက်ယုံနေဖနက်ဆက်ယုံနေဆိုတကယ်ကိုဒီအလုပ်လုပ်ငန်းနေပေါ့နော်လုပ်ငန်းနေအလုပ်သမားတွေအတွက်လုပ်ငန်းတွေရှာပီးနိုင်တဲ့နေရာတွေကျွန်တော်သိထားမိပါတယ်အဲ့တော့ပြောရမယ်ဆိုလို့ရှိရင်ခုနကဒီနေရာတွေမှာခုနကတစ်ဖက်ကဆော်ရကတက်တာလေခုနလိုမျိုးအလုပ်သမားတွေတပိမောက်တာတွေခဏခဏဖြစ်မယ်မငြိမ်မသက်တာတွေဖြစ်မယ်ဆိုလို့ရှိရင်တကယ်ရင်းနှီးမြှုပ်နှံမှုကိုထိခိုက်လာနိုင်တယ်နောက်တစ်ဖက်မှာလက်ရှိဖွံ့ဖြိုးရေးအတွက်လှုပ်ဆောင်နေရတဲ့အနေအမှာခက်ခဲဖြစ်နိုင်တယ်ဒီလူတွေထွက်သွားလို့ရှိရင်အလုပ်လက်မဲ့တွေပိုကြီးလာနိုင်တယ်ဒါမျိုးစိုးရင်ကြတာလည်းရှိပါတယ်မသက်သက်အောင်ဒါနဲ့ပတ်သက်လို့ဘယ်လိုဖြေရှင်းပေးနိုင်မလဲ
အဓိကအားဖြင့်ဆိုလို့ရှိရင်တော့ကျမတို့ဟိုဒီအထည်ချုပ်လုပ်ငန်းကတော့များသောအားဖြင့်ပေါ့နော်အခုနောက်ပိုင်းဆိုလို့ရှိရင်လည်း investment တွေတော်တော်များများဝင်လာတာလည်းတွေ့ရတယ်ပြီးတဲ့အခါကျတော့အထည်ချုပ်လုပ်ငန်းတွေကနေ GDP တွေတက်နေတာကိုလည်းကျမတို့တွေ့ရတယ်ဆိုတဲ့ခါကျတော့တကယ်ကြတော့ကျမတို့ဒီမြန်မာနိုင်ငံမှာလည်းအထည်ချုပ်လုပ်ငန်းလို့ပြောတဲ့နေရာမှာကျမတို့ဒီ CMB ပေါ့နော်ဒီလက်ခစာဟိုလုပ်ငန်းတွေဖြစ်နေတာကိုလည်းကျမတို့တွေ့ရတယ်ဆိုတဲ့ခါကျတော့ကျမတို့ဒီအလုပ်သမားတွေဒီကဒီလုပ်ငန်း ညာတော့အားပြရတော့ဒီလုပ်ငန်းတွေမှာလုပ်တာတော့အမျိုးသမီးတွေညာတာပေါ့နော်အမျိုးသမီးလုပ်သမားတွေညာတယ်ဒါပေမဲ့ခုနပြောသလိုပေါ့ယင်းညုံနယ်မှုတွေကဒီဆန္ဒပြမှုတွေကြောင့်ဝင်မလာဘူးဆိုတဲ့ကိစ္စနဲ့ပတ်သက်ရင်တော့ကျမတို့ဘက်ကနေပြန်ပြောပြီးတော့ပြန်ပြီးတော့ပြောနိုင်တာတော့ဒီအချက်ကျမတို့နိုင်ငံကိုယင်းညုံနယ်မှုဝင်လာဖို့ဆိုလို့ပြင်ကျမတို့နိုင်ငံရဲ့ဒီအခြေခံအဆောက်အုံတွေဖ ဒီနေ့ကျွန်တော်တို့ရင်းနှီးမြှုပ်နှံမှုတွေမျိုးမျိုးလို့ကျွန်မတို့အမြင်နဲ့တစ်ချက်တည်းမှာခုနပြောလို့အလုပ်သမားတွေစာနာပြလို့အလုပ်သမားတွေကြောင့်ရင်းနှီးမြှုပ်နှံမှုတွေဝင်မလာဘူးဆိုတဲ့ကိစ္စကအမှန်တကယ်ဆိုလို့ရှိရင်မရှိဘူးလားဆိုတော့ရှိတော့ဒီဒါပေမဲ့ဒါဟာအချက်တစ်ချက်အနေနဲ့ပဲပါတယ်ဒီအချက်ကြောင့် ဒီရင်းနှီးမြှုပ်နှံမှုတွေဝင်မလာဘူးဆိုတဲ့ကိစ္စတော့ဒီမှနေနဲ့တန်းကွက်ပါတယ်။ဒါကြောင့်လည်းဆိုတော့တန်းကြီးရင်းနှီးမြှုပ်နှံမှုဝင်လာဘူးဆိုရင်ဒီအချက်ကျွန်တော်တို့ရဲ့ဥပဒေတွေရင်းနှီးမြှုပ်နှံမှုဥပဒေတွေအနေနဲ့ကျွန်တော်တို့ခံမှာဖို့လို့လို့နောက်တစ်ချက်ကကြတော့ကျွန်တော်တို့ဒီခုနပြောတဲ့အခြေခံအဆောက်အအုံတွေဖြစ်တဲ့လမ်းပန်းဆက်သွယ်ရေးလက်ပစ်မီကျွန်တော်တို့လက်ပစ်မ ကအင်မတန်ခက်ခဲပါတယ်။ယင်းညွန့်နမဲ့သူတွေဒီကျမတို့ကအခုချိန်မှာကြည့်နေတဲ့အချိန်ကာလပဲကြည့်ရဲ။ပြီးတော့ကျမတို့နိုင်ငံကလက်ရှိမှာလည်းပဲအရှင်းလို့ပြောလို့ရှိရင်ကျမတို့စစ်ကြည့်ရစ်တွေရှိတယ်လို့ပြည်ပခါတွေရှိနေတယ်လို့လူခွင့်ချိုးဖောက်မှုတွေရှိနေသေးတယ်ဆိုတဲ့ကိစ္စတွေကလည်းပဲကျမတို့နိုင်ငံရဲ့ယင်းညွန့်နမှုဝင်လာဖို့ဆိုတဲ့အဟိုကျမတို့ဒါအသာစီဖြစ်နေတာဖြစ်ပါတယ်ကျမတို့လူသမားတွေဆန္ဒပြလို့ဆိုတဲ့ကိစ္စဒီအချက်တစ်ချက်နေနဲ့ဒါပါဝင်တော့လေဒါဒီဒါကြောင့်ဆိုတာတော့ကျမတို့လက်မခံပါဘူး
ဟုတ်ကဲ့ခင်ဗျာအခုဒီစိတ်ရောလှုပ်ယုံနေမှာဆန္ဒပြမှုတွေကျွန်တော်တို့မကြမကြတွေ့ရပါတယ်ခင်ဗျာအဲ့တော့ဆန္ဒပြမှုတွေကိုလိုက်ရောခဲ့တဲ့ဥပမာမျိုးလှုပ်ရှင်တဲ့ဘက်ကနေပြီးတော့ဒီလူသမားခွင့်ရေးကိုဒီလိုက်ရောပြီးလို့ဆန္ဒပြမှုပြီးသွားတာမျိုးဒါမျိုးဖြစ်ရတည်ရောဘယ်လောက်ထိရှိပါလဲခင်ဗျာ
အဓိကအပြည့်ဆိုလို့ရှိရင်တော့ဒီစက်ယုံကြီးစက်ယုံလုပ်ငန်းရှင်ဒီဘက်ကနေပြီးတော့ပေါ့နော်လက်ရောတယ်ဆိုတဲ့ကိစ္စမှလည်းပဲကျမတို့ကဒီဥပဒေတွေကဥမာဆိုပါဆိုကျမတို့ရဲ့နိုင်ငံဥပဒေတွေကကျမတို့အကာအကွယ်ပေးမှုတွေကအင်မတန်အားနည်းတယ်ဥမာကျမတို့ဒီခေါင်းသမားကြီးကောင်စီကိုကျမတို့အလုပ်သမားတွေတက်လာတယ်ခေါင်းသမားကြီးကောင်စီသုံးပြချက်ကိုအလုပ်သမားတွေကလိုက်နာတယ်ဒါပေမဲ့လုပ်ငန်းရှင်တွေကလိုက်မနာမလိုက်နာတဲ့ပြဿနာကကျမတို့အများကြီးပဲဒီအရေကို2012ကနေအခု2019ထိဆိုလို့ရှိရင်ပြဿနာပေါင်းအများကြီးရှိတယ်လို့နောက်တစ်ခုကကြတော့ပြည်လေသွားတယ်ပေါ့နော်ပြည်လေသွားတယ်ဆိုတဲ့ဟာမျိုးကလည်းမရှိဘူးလားဆိုတော့ရှိတော့ရှိရဲ့ဒါပေမဲ့အင်မတန်မှနေတယ်ရာတိုင်းလုံးအဖြစ်တော့တွေ့ရတယ်။ဘာကြောင့်လဲဆိုတဲ့အခါကျတော့လက်ရှိမှာလည်းပဲနောက်တစ်ချက်ကကျမတို့နိုင်ငံမှာကအငင်းပွားမှုဖြစ်တဲ့ဆိုတဲ့အခါဒီမှာခုနကပြောတဲ့အခွင့်အရေးဆိုင်ရာပေါ့နော်ဥပဒေပါအခွင့်အရေးဆိုင်ရာအငင်းပွားမှုတွေရှိနေတယ်လို့တစ်ဆက်တည်းမှာပဲကျမတို့ဒုက္ခလှစာပေါ့နော်အဲလောက်ခလာတာမလောင်ငါးတဲ့ပြဿနာတွေကလည်းရှိနေတယ်။ဒုက္ခလာတာနဲ့ပတ်သက်လာလို့ရှိရင်လည်းကျမတို့ဖြေရှင်းရတဲ့အခါမှာကျမတို့နိုင်ငံရဲ့အနည်းဆုံးဒုက္ခလာတာဒီဒီအခုဆို4800ပေါ့။တကယ်တကယ်ကျမတို့လက်တွေ့ဘဝတွေမှာကျမတို့အလို့သမားတို့ကဒါဘလို့မှလောင်ငါးတဲ့တနည်းဒီလူတည်းလူတဦးတည်းရောက်ရဲ့တနည်းလောင်ငါးတဲ့လောင်ငါးတော့ဒုက္ခလာတာမဖြစ်သေးဘူးဆိုတာလည်းတွေ့ရတယ်ပေါ့နော်။အဲ့ဆာကျတော့ကျမတို့ဥပဒေတွေကကျမတို့အလို့သမားတွေကိုအကာအကွယ်ပေးထားတဲ့ဟာမျိုးကအင်မတန်မှနေနေတာကိုတွေ့ရတယ်။အနည်းဆုံးခါကြီးကိုဥပဒေမှာကအမေရိကန်ဥပဒေမှာတော့ပြောထားတာပေါ့။အနည်းဆုံးခါကြီးကိုဥပဒေမှာဆိုလို့ရှိရင်ဒီအလို့သမားတယောက်ဒီအလို့သမားတယောက်အလို့လို့ရှိရင်မိသားစုဝင်2ဦးဥပါပေါ့နော်။ဒါစာဝင်နေပြည်လေစီရမယ်ဆိုတဲ့ကိစ္စပါပြီးသား။သို့တော်လည်းပဲကျမတို့ဥပဒေကဥပဒေဖြစ်ပြီးတော့ကျမတို့တကယ်လက်တွေ့အကောင့်တွေပေါ်တဲ့အခါတွေမှာအခုတည်းကကိုအနည်းဆုံးခါကြီးဝင်ပြဿနာကအခုတည်းရှိရှိပြဿနာကြီးတက်နေတော့ဆိုတာလည်းကျမတို့ပြရ။ဘာကြောင့်လဲဆိုတော့မလောက်ငါးတဲ့ပြဿနာ။
ဟုတ်ကဲ့ကျွန်တော
်အချင်းရှိတဲ့အခါကျတော့ဥပဒေရဆိုကျမတို့ဥပဒေရရှိတယ်သို့တော်ကျမတို့အလို့သမားတွေကအငင်းနဲ့ဒါဆိုရင်အငင်းရှုံးတဲ့အသက်မှာရှိနေသေးတယ်ဆိုလည်းတွေ့ရတယ်
ဟုတ်ကဲ့ပြန်ကျွန်တော်အချိန်တော့သိပ်မရတော့ပါဘူးကျွန်တော်ဥထည့်ကိုနောက်ဆုံးမေးချင်ပါတယ်ကျွန်တော်10မိနစ်ခွဲ2မိနစ်လောက်တော့ရပါတယ်အခုခုနကကျွန်တော်မေးခဲ့မေးခွန်းမှာနိုင်ငံတကာစံနှုန်းစံထားတွေအတိုင်းဒီအလို့အဖွဲ့ဒီစေဝန်လုပ်ယုံတွေကနေအလို့ငန်းရှင်တွေကနိုင်ငံတကာစံနှုန်းစံထားအတိုင်းအလို့သမားခွင့်ရကိုဆောင်ရွက်ရမယ်ဆိုရင်လက်ရှိပြောမယ်ဆိုရင်မြန်မာနိုင်ငံကဖွံ့ဖြိုးဖို့အတွက်တာဆူနေအခြေအနေပါပဲတစ်ဖက်မှာယင်းညှို့နှိုင်းမှုကိုထိခိုက်လာနိုင်တယ်ဆိုတဲ့ပြောဆိုချက်ဒီပုံမှာဥထည့်ဘယ်လိုများတုံ့ပြန်ချင်ပါလဲ
နိုင်ငံကဒီစံနှုန်းတွေပေါ့နော်လူခွင့်ရေးစံနှုန်းတွေအဲဥပဒေစံနှုန်းတွေဒါဤထဲမှာရှိတဲ့အလုပ်သမားဥပဒေကိုမလိုက်နာတော့ပါကျွန်တော်တို့တစ်ခါဝပြောနေပါတယ်နိုင်ငံစံနှုန်းတွေအဆင့်ကိုကျွန်တော်တို့မပြောသေးပါဘူးဤထဲမှာရှိတဲ့အလုပ်သမားဥပဒေတွေအားလုံးကိုအလုပ်ရှင်တွေကမလိုက်နာတယ်ပေါ့နိုင်ရင်းနှီးမြှုပ်နှံမှုဥပဒေမှာပါပြီးသားပါဤထဲဥပဒေကိုလေးစားလိုက်နာမယ်အလုပ်သမားဥပဒေကိုလေးစားလိုက်နာမယ်ဆိုတာပါပြီးသားပါသို့တော်လည်းဤထဲဥပဒေအေးအေးဟောမလိုက်နာတယ်လို့လုံးချင်တွေကအလုပ်သမားဥပဒေတွေမလိုက်နာဘူးချုပ်ပေါက်နေတာအဲ့ဒါကိုပြောတာတစ်ခါကလည်းကြည့်ရလို့ ILO ရဲ့ဒီတရားဟောကိုယ်က97ဒီ လုံငန်းခွင့်မှာရှိတဲ့လုံကမာရဲ့ရပိုင်ခွင့်နဲ့ဒီအခြေခံခွင့်ရေးခါရဒီတွင်းပြင်ညာသရမ်းမှာအဲလုံကမဲချက်ချက်ရှိပါတယ်အဲ့ဒါတွေကိုဘာမှနိုင်ငံမှာလိုက်နာဖို့အများကြီးလိုအပ်ပါတယ်ဒါပေမဲ့ကျွန်တော်တို့အားကြီးအဲလုံကမဲချက်ကိုမပြောပါဘူးပြီးရင်လုံကမာဦးတွေကိုပထမဆုံးဒီရင်းနှီးမြှုပ်နှံမှုလုပ်ကြတဲ့လုံငန်းရှင်တွေကလိုက်နာဖို့လိုပါတယ်ဒီနေ့မြန်မာနိုင်ငံဖြစ်တယ်က
ကျွန်တော်ဖြတ်မိချင်တာကဒီလက်ရှိတည်ဆဲအလုသမားတည်ဆဲဥပဒေကိုဗလိုက်တာနဲ့ကိစ္စနဲ့ပတ်သက်ပြီးတော့အစိုးရဘက်ကဘာမှမတုံ့ပြန်တာမျိုးမရှိဘူးလားခင်ဗျ။အ
ဲဒီနေ့ဒီတရားဥပဒေစိုးမိုးရေးရှုတော့နေပေါ့ဒါဟိုဆောင်ရတာအလုံးအားနေပါလေ။အားနေတဲ့အတွက်ကျွန်တော်တို့ကပြည်ရဲ့အလုသမားဥပဒေကိုအလုသမားတွေကိုအလုံးရှင်တွေဘက်ကချိုးပေါက်တာတွေကျုံ့နေရတာကျွန်တော်တို့ပြောတာကအဲပြည်အောင်သူလွှတ်တော်ကပြဋ္ဌာန်းထားတဲ့ဒီတွင်ကအလုသမားအုပ်တွေကိုအလုပ်ရှင်တွေကလေးစားလိုက်တာပဲပါလေးစားလိုက်တာအောင်လည်းအလုသမားဝန်ကြီးဌာနနဲ့ပြောင်းသူအစိုးရဘက်ကဒါတွေကြီးကြပ်ကိုကဲဖို့လိုပါတယ်အဲ့ဒါတွေကအလွန်အားနေနေရတဲ့မြန်မာနိုင်ငံမှာရှိတဲ့အလုသမားတွေကအလုသမားအဖွဲ့တွေဆုံးရှုံးနေတာအဲ့ဒါကိုကျွန်တော်တို့ပြော
ဟုတ်ကဲ့ပါ
တစ်ဖက်ကလည်းပြောင်းသူပြဋ္ဌာန်းတဲ့အလုသမားအုပ်တွေကအဲဒီအလုသမားတွေကခွေကာဝယ်စောင့်ရှောက်ရမယ်အဲမတည့်ရောက်တဲ့အတွက်အလုသမားအဲဖော်ပြမှုတွေပုံမှန်24ကိုသူကမညီညွတ်တဲ့ကျွန်တော်တို့ကပြောနေတယ်။ဒါကြောင့်မို့ကျွန်တော်တို့ကအလုံမားတွေအတွက်အလုံမားအခွင့်အရေးကိုကာဝယ်စောင့်ရှောက်ပေးတဲ့ဥပဒေကိုမပြဋ္ဌာန်းနဲ့မိမိပါတီလွတ်တော်ကိုယ်စားလှယ်အောင်လို့2020မှာအဲဆန္ဒထောက်ပါဆန္ဒမဲမပေးဖို့ကျွန်တော်တို့ဆုံးဖြတ်ထားပါတယ်။
ဟုတ်ကဲ့ပါ။
အဲဒီအချက်ကျွန်တော်တို့ကတောင်းအားပေးဖို့အလုံမားတွေကိုကာဝယ်စောင့်ရှောက်ပေးတဲ့အဲဥပဒေလေ
းဟုတ်ကဲ့ကျွန်တော်တို့ဓာတ်ရိုက်ဥဒေလေးလိုက်စီအစီအစဉ်ချင်းစစ်တော်လို့ပါဦးထေခင်ဗျာဦးထေကျွန်တော်တို့ဓာတ်လေးလိုက်အစီအစဉ်ချစ်တော်ဖြစ်ပြည့်တော်လို့ပါကျွန်တော်တို့ဓာတ်လေးလိုက်အစီအစဉ်ဒီမှာပဲရနာခွင့်ပေးပါပါဝင်ဆွနေပြီးတဲ့ဦးထေရောမတ်တက်တက်အောင်ကိုကျွန်တော်တို့ရှင်ကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
စင်ထလို့ရေမှုမဆုမနဲ့ကိုသားညုံလို့တင်ဆက်ပေးထားတဲ့ဓာတ်လေးလိုက်စီကွန်တာဆင်ခဲ့ကြတာဖြစ်ပါတယ်အခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းကြေကျွတ်ကိုမတ်တက်ကီထက်ကကြီးညာပေးပါလိမ့်မယ်
ဂျပန်နိုင်ငံကိုစနေနေ့ကဆက်ရောက်သွားတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကခီးစဉ်ပထမဆုံးနေ့မှာပဲအမေရိကန်နဲ့ဂျပန်ကြားကုန်သွယ်ရေးမညီမျှမှုကိုပြောဆိုခဲ့ပါတယ်။နှစ်နိုင်ငံဆက်ဆံရေးမှာအပေးယူမျှစေဖို့အမေရိကန်ပို့ကုန်တွေအပေါ်အတားအဆီးတွေကိုဖယ်ရှားရေးနဲ့ကုန်သွယ်ရေးမညီမျှမှုကိုသဘောတူညီချက်နဲ့ဖြည့်ရှင်းနိုင်ဖို့မျှော်လင့်ကြောင်းသဘောတူညီချက်ရဖို့နှိစက်လာပြီဖြစ်ကြောင်းသမ္မတထရန့်ကပြောပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလတုန်းကခရိုင်းမီးယားကျွန်းဆွယ်မှာထိတ်တက်ရင်ဆိုင်ခဲ့တဲ့ယူကရိန်းရေတပ်သင်္ဘော၃စင်းနဲ့ရေတပ်အမှုတပ်၂ဒါဇင်တို့ကိုအ мян ပြန်လွှတ်ပေးဖို့ကုလသမဂ္ဂဆိုင်ရာခုံရုံးတစ်ခုကရုရှားနိုင်ငံကိုအမိန့်ချမှတ်လိုက်ပါတယ်။ဒီလအစောပိုင်းကကြားနာမှုတွေအပြီးဂျာမနီအခြေစိုက်ပင်လယ်ပြင်ဥပဒေကြောင့်ဆိုင်ရာပြည်ပဆိုင်ရာခုံရုံးကစနေနေ့မှာအခုလိုအမိန့်ချမှတ်တာဖြစ်ပါတယ်။တောင်အာဖရိကနိုင်ငံရဲ့သမ္မတဒေအဖြစ်ဆာရေရာမာဖိုစာစနေနေ့ကကျင်းသစ်စာကျင်းပပါတယ်။မြို့တော်ပရီတိုရီယာမှာကျင်းပတဲ့ကျင်းသစ်စာကျင်းပပွဲကိုတော့ဒေတာရင်းခေါင်းဆောင်တွေနဲ့ဧည့်သည်တော်3000လောက်တက်ရောက်ခဲ့ကြပါတယ်။ကမ္ဘာနိုင်ငံပေါင်း30ကျော်ကိုဖြတ်ပြီးမိုင်ပေါင်း3000ကျော်ကိုစံကယ်စီခီးနှင်မဲ့မြန်မာလူငယ်နှစ်ဦးရဲ့ခီးစဉ်ကိုတော့ဒီကနေ့တနင်္ဂနွေနေ့မှာစတင်မှာဖြစ်ပါတယ်။မြန်မာနိုင်ငံကနေအင်္ဂလန်ထိသွားမဲ့ Motorlock ဆိုင်ကယ်ခီးနှင်မဲ့သူတွေကတော့စိုင်းစွမ်ဖနဲ့ကိုအောင်ကျော်ဝင်းတို့ဖြစ်ပါတယ်။ဒီနေ့ဆိုင်ကယ်ခီးကိုတော့ရန်ကုန်မြို့ရွှေတကုန်းစီတီတို့ကနေစတင်มาဖြစ်ပါတယ်ရှင်
။တင်ကြီးချက်ကိုမတ်တကင်ထိုက်ကကြီးညာပေးခဲ့တာပါ။ဒီမြတ်တဲ့စီစဉ်ထုတ်လို့ရမှုကတော့ကိုညာဝင်းအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့နာရှဝန်ခါလီဖြစ်ပါတယ်။ကျွန်မအီတန်စမရှင်။ View American တဲ့နှစ်နေခင်မြန်မာဘာသာစီစဉ်တွေကိုတော့မြန်မာစံတော်ချိန်ည6နာရီခွဲကနေ9နာရီထိ9.19 19.25တို့ကနေတိုက်ရိုက်ဖမ်းယူနိုင်ပါတယ်။နားဆင်တဲ့သောတာရှင်အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်ပေါင်းအောင်မြင်ပျော်ရွှင်တဲ့နေ့တစ်နေ့ဖြစ်ကြပါစေရှင်။
This program has come to you from the Voice of America, Washington.